Welcome to the Voice of America in Burmese.
Mingla Manekhi Mashin, Washington Mirror of UA American Tangani, Natal Fishikuni, July Lassali, yet Sunin in a King Sisingo, Nemasano de Minetown Igani, Kunanai T, Lindometer, Thousand Ni, Laze, Laze Shitugani, Dayai Tolin, Bama Washin. Tama, Intinima.
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းလေးကိုကိုညောင်ဝဲအောင်နဲ့ကျွန်တော်ကြိုတင်ပြပြပါပါအမေရိကန်နဲ့ဒီတိန်ကြာဆက်ဆံရေးအစမပြေဖြစ်နေပြီဆိုတဲ့သတင်းလေးကိုပြချရတဲ့အနေနဲ့ဆက်ဆံရေးတိတ်ကိုကောင်းတဲ့အကြောင်းသမရထရမ်ကပြောပါတယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဲ့တမိကျူတူတို့ကိုနိုင်ငံပြန်ရောက်ချင်ပါပဲဖမ်းဆီးလိုက်ပါတယ်ကမ္ဘာဖလားဘောလုံးမွေတက
ဲ့ချီပြီးအကြီးအကျယ်ဆန္ဒပြခဲ့ကြပါတယ်။စရိလောက်စရိကလေးစရိလောက်စရိကလေးဒါကတော့လူတွေထောင်နဲ့ချီပြီးလန်ဒန်မြို့မှာဆန္ဒပြနေကြတဲ့အတန်တွေပါ။သူတို့ဘာကြောင့်ဆန္ဒပြကြသလဲ။ဗြိတိန်ဝန်ကြီးချုပ်ထရေဇာမေကိုသမ္မတထရန့်ကဘာရီဝေဖန်ခဲ့သလဲ။စတာတွေကိုတော့သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ရှင်။နောက်တစ်ခါသတင်းပေးပို့ချက်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့ထိုင်းနိုင်ငံမှာကုန်တိုင်ကြီးကခိုးယူလာတဲ့ဘဏ်ကတ်တွေကိုသုံးပြီးတော့ဈေးဝယ်လာကြတဲ့လူတွေထဲမှာမြန်မာနိုင်ငံသူ2ဦးပါဝင်နေတဲ့အကြောင်းနဲ့မြန်မာနိုင်ငံကငားတင်ပုံးမှုကိုအရှိအလယ်ပိုင်းဒေတာက Sorry Arabia နိုင်ငံကရပ်ဆိုင်းလိုက်တဲ့အတွက်ပြည်တွင်းဈေးကွက်မှာရိုက်ခတ်လာနေကြောင်းသတင်းပေးပို့ချက်စာရာတွေကိုကြားဖို့ရှိပါတယ်။သတင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစာရာတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်။အမေရိကန်နဲ့ဗြိတိန်ကြားဆက်ဆံရေးဟာအမြင့်ဆုံးအဆင့်အထူးဆက်ဆံရေးအခြေအနေမှာရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာပြောပါတယ်။ဒီဒီမှာဆောင်ရည်အများဆုံးဖြစ်တဲ့သတင်းစာရဆောင်နဲ့တွေ့ဆုံမိမြန်းကမှာသူပြောထားတာတွေကြောင့်နိုင်ငံများဆက်ဆံရေးနောက်ထပ်အဆင်မပြေဖြစ်ပြန်ပြီဆိုတဲ့သတင်းတွေကိုပဲချလိုက်တာလည်းဖြစ်ပါတယ်။ The Sun သတင်းစာနဲ့တွေ့ဆုံမိမြန်းကမှာသူပြောထားတာတွေကိုဒီဒီဝန်ကြီးချုပ်ထရီဇာမေရဲ့ Checkers ကြီးလက်ဆိုင်တော်ပြင်ပမှာဖူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကကောက်ကွယ်ပြောဆိုပါတယ်။သတင်းစာနဲ့တွေ့ဆုံမိမြန်းကမှာသူဝေဖန်ပြောဆိုထားတာတွေနဲ့ပတ်သက်ပြီးမေးခွန်းတစ်ခုကိုပြန်ဖြေထားမှာသမ္မတထရမ့်ကဝန်ကြီးချုပ်နဲ့ပတ်သက်ပြီးကျွန်တော်ပြောထားတာတွေကိုသတင်းစာကမဖော်ပြပါဘူး။သိကောင်းတဲ့ကိစ္စတွေကိုကျွန်တော်ပြောထားပါတယ်လို့ပြောပါတယ်။သတင်းစာနဲ့တွေ့ဆုံမိမြန်ကန်တွင်ဝန်ကြီးချုပ်မေနဲ့ပတ်သက်လို့သူအကောင့်ပြောထားတာတွေကိုသတင်းစာကကောင်းစင်တက်မဖော်ပြဘူးလို့သမ္မတထရမ့်ကဆိုပြီးအဲ့ဒါကိုသူတို့ကောင်းစင်တက်ဖော်ပြရင်ကောင်းမှာပါပဲလို့ပြောပါတယ်။သမ္မတထရမ့်ကအင်္ဂလန်နဲ့စကော့တလန်ကိုတွားရောက်ပြီးတဲ့နောက်ရုရှားသမ္မတပူတင်နဲ့တနင်္လာနေ့ထိပ်သီးဆွေးနွေးလုပ်မယ်ဖင်လန်နိုင်ငံဟယ်စင်ကီမြို့ကိုခီးဆက်မှာဖြစ်ပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းနေပြီးရင်ထုတ်လွှင့်မှုရှိပါတယ
်။ဒီနေ့နိုင်ငံကိုရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုဆက်ဆံရေးဟာအဆင့်အမြင့်ဆုံးအထူးကောင်းမွန်တဲ့အခြေအနေမှာရှိနေတယ်လို့တောက်ကြနေကပြောကြားလိုက်ချိန်မှာပဲဗြိတိန်နိုင်ငံသားထောင်ပေါင်းများစွာကတော့လန်ဒန်နဲ့အခြားမြို့ကြီးတွေမှာသမ္မတထရန့်ကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ဗြိတိန်ကလူပိန်းကြိုက်ဒစန်သတင်းစာနဲ့တီးသန့်မီးမြန်းကမ်းမှာဝန်ကြီးချုပ်ထရီဇာမေကိုဝေဖန်ခဲ့ပြီးနောက်သမ္မတထရန့်ကဝန်ကြီးချုပ်မီးကြောက်အမေရိကန်ဗြိတိန်နိုင်ငံဆက်ဆံရေးအထူးအခြားဆုံးအခြေအနေရောက်ရှိနေတယ်လို့ပြောလိုက်တာပါ EU ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်မယ်ဆိုတဲ့ဝန်ကြီးချုပ်မီရဲ့အစီအစဉ်ဟာ EU ကိုအလျှော်ပေးလွန်းတဲ့အချက်တွေပါနေတာကြောင့်သမ္မတထရန့်ကထရီဇာမေကိုဝေဖန်လိုက်ပြီးအဲ့ဒီတိုင်နှုတ်ထွက်မယ်ဆိုရင်ဗြိတိန်အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်တွေပြပြသွားနိုင်တယ်လို့သတိပေးလိုက်ပါတယ်။တစ်ဖက်မှာလည်း EU ရဲ့မူဝါဒကိုဆန့်ကျင်နေတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဟောင်း Boris Johnson ဟာခေါင်းဆောင်ဖြစ်တဲ့သူလို့သမ္မတထရန့်ကချီးကျူးပါတယ်။ထရန့်ရဲ့ဆန့်ကျင်သူဆန္ဒပြသူတွေကတော့သမ္မတထရန့်ဟာခွဲခြားဆက်ဆံတတ်သူဆန့်ကျင်မဲ့လိင်တွေပေါ်ချိုးနှိမ်တတ်သူသူ့ရဲ့ဒီဇယ်ကတော့ပြောင်းသွားမှာမဟုတ်ဘူးလို့ဖော်ပြကြပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ထဲကိုခိုးဝင်မှုလျှို့ဝှက်ကြံစီမှုနဲ့ရုရှားစစ်ထောက်လိုင်းရဲ့အရာရှိ12ယောက်ကိုတရားစွဲဆိုဖို့အမေရိကန်ဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒါဟာဖြင့်ရွေးကောက်ပွဲမှာရုရှားဝင်နှောက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးကရုရှားနိုင်ငံသားတွေပေါ်တရားစွဲဆိုထားတာတွေလည်းနောက်ဆုံးပေါ်လာတဲ့ဖြစ်ရပါ။တောက်ကြနေကဆုံးဖြတ်ချက်ထဲမှာယူကော့ဘုံမှာရုရှားဝင်နှောက်တဲ့ပုံစံနှစ်မျိုးတွေကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်ထောက်လိုင်းအဖွဲ့ကလုံဆောင်တယ်လို့ဆွဆဲထားပါတယ်။အဲဒါကတော့ဟီလာရီကလင်တန်ရဲ့သမ္မတယူကော့ဘွယ်မဲဆွဲစည်းဝေးအဖွဲ့ဥက္ကဋ္ဌအပါအဝင်လိုအားပေးတွေနဲ့ဝန်ထမ်းတွေရဲ့အီးမေးလ်တွေကိုခိုးဝင်ပြီးအီးမေးလ်တွေနဲ့တခြားထောက်ထားတွေကိုလူသိရှင်ကြားထုတ်ပြန်တယ်လို့ရပါ။ရုရှားဝင်နှောက်တဲ့နောက်ပုံစံတစ်မျိုးကတော့စိန့်ပီတာစပတ်မြို့အခြေဆိုင် Internet Resource Agency ဆိုတဲ့ကုမ္ပဏီကဂျန်စီအကွက်ချပြီးမဲဆန္ဒရှင်တွေရဲ့သဘောထားကိုလွှမ်းမိုးဖို့ဆိုရှယ်မီဒီယာပေါ်မှာနှီးမျိုးမျိုးနဲ့အကြီးအကျယ်လှုံ့ဆော်တာပါ။အ အရီကုမ္ပဏီရဲ့ဝန်ထမ်း12ယောက်နဲ့ဗန်နာငွေထောက်ပံ့သူတို့ကိုတရားဆက်ဆိုဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလမှာ Grand Jury အဖွဲ့တစ်ဖက်ကဆုံးဖြတ်ထားပါတယ်။သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဖင်လန်နိုင်ငံဟဲဆင်ကီမြို့တော်မှာထိပ်တီးဆွေးနွေးလုပ်မဲ့တနင်္လာနေ့မတိုင်ခင်လင်းပါပဲရုရှားထောက်လွှမ်းရေးအရာရှိတွေကိုအခုလိုတရားဆွဲလိုက်တာပါ။သမ္မတထရမ့်ကတော့အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်နောက်တဲ့ကိစ္စသမ္မတပူတင်ကိုတေချာပေါက်မေးမယ်လို့တောက်ကြနေတဲ့တင်းစာရှင်းလင်းပွဲအတွင်းပြောထားပါတယ်
။လာမယ့်တနင်္လာနေ့ဖင်လန်နိုင်ငံမှာရုရှားသမ္မတပူတင်နဲ့တွေ့တဲ့အခါ2016အမေရိကန်ရွေးကောက်ပွဲကိုရုရှားတို့ကကြားဝင်နှောက်ယှက်ခဲ့သလားဆိုတာနဲ့ပတ်သက်လို့သမ္မတပူတင်ကိုသူပြပြသားသားမေးသွားမယ်လို့သမ္မတဒိုနယ်ထရမ့်ကတောက်ကြနေမှာပြောကြလိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုပြီးပြည်တော်စုစုံစမ်းရေးကော်မရှင်ကစစ်ဆေးခဲ့တာဟာတသက်မဲ့တရားခံရှာတဲ့ပွဲတစ်ခုသာဖြစ်တယ်လို့သမ္မတထရမ့်ကသတ်မှတ်ထားတာပါ။အဲ့ဒီစစ်ဆေးချက်တွေကြောင့်အမေရိကန်ရုရှားဆက်ဆံရေးအတော်ကိုထိခိုက်ခဲ့ရကြောင်းရုရှားနဲ့ဆက်ဆံရေးကောင်းမွန်လာဖို့ကိုရောသမ္မတပူတင်နဲ့ဆက်ဆံရေးကောင်းမွန်လာဖို့ကိုပါမျှော်လင့်ထားကြောင်းကိုလည်းသမ္မတထွန်းကဗီဒီယိုဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ပြောကြားသွားပါတယ်။2016ရွေးကောက်ပွဲကာလတုန်းကဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာကော်မတီရဲ့အီးမေးလ်တွေကိုရုရှားနိုင်ငံသား12ဦးကဟက်လုပ်ခဲ့တယ်ဆိုပြီးအထူးစုံစမ်းစစ်ဆေးရေးမှူးကပြောကြားခဲ့ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေပြီးတော့9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683တိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
ဒီကနေ့စနေနေ့ဖက်ဒရယ်နေ့ကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝါ့စ်ရှရီဖ်နဲ့သူ့ရဲ့နိုင်ငံရေးအမွေခံတမိဖြစ်သူမာရီယမ်တို့ပြည်ထောင်နိုင်ငံကနေပါကစ္စတန်အရှေ့ပိုင်းလာဟိုးမြို့ကိုပြန်လာတဲ့လေယာဉ်တောက်ကြာနေမှာစိုက်ဆိုင်ခြင်းပါပဲအာဏာပိုင်တွေကဖမ်းလိုက်ပါတယ်။သူတို့နှုတ်ကိုအထူးလေယာဉ်နဲ့ရော်ဘတ်ပင်တီမျိုးကအဓိကအချင်းထောင်ကိုပို့မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အကြီးပြတ်ချက်ဆောင်မှုတက်ဖြစ်ရေးတရားရုံးကနေမကြသေးခင်ကပဲချမှတ်ထားတဲ့ဆုံးဖြတ်ချက်အရမစ္စတာရှရီဖ်တို့တာဖာကိုဖမ်းလိုက်တာပါ။လန်ဒန်မြို့တော်မှာတံပိုးကြီးရဲ့ပိုင်ဆိုင်ပစ္စည်းတွေဘယ်လိုရထားသလဲဆိုတော့ကိုရှင်းပြဖို့ပြက်ကွက်တယ်ဆိုပြီးသူတို့ညော့စလုံးကိုမျက်ကွယ်ထောင်ဒဏ်10နှစ်စီချထားပါတယ်။အာရဘိုင်နေစီမှာဖမ်းမခံဘူးဆိုရင်မစ္စတာရှရစ်အနေနဲ့စုံပြချက်ကိုယူကံဝင်ဝင်ရမှာမဟုတ်ဘူးလို့ဥပဒေရေးရာကြောင့်ကျင်သူတွေကပြောပါတယ်။ဒီစုံပြချက်ဟာနိုင်ငံရေးပြောကပါတဲ့စုံပြချက်ဖြစ်တယ်ဆိုပြီးမစ္စတာရှရစ်ကပယ်ချထားပါတယ်
။ပါကစ္စတန်အနောက်တောင်ပိုင်းကယူကံဝယ်ဆိုင်ရာလူလူအခမ်းအနားတရက်မှာအတေကံဘုံခွဲတိုက်ခိုက်မှုကြောင့်ဒေသန္တရပါလီမန်ဘလူချစ်စတန်အဝါမီပါတီရဲ့အမလောင်တူပါဝင်အနည်းဆုံးလူပေါင်း128ဦးသေဆုံးပြီး120ကျော်ဒဏ်ရာရရှိသွားပါတယ်။ဇူလိုင်25ရက်နေ့ပြုလုပ်မဲ့အထွေထွေရွေးကောက်ပွဲအကြိုကာလမှာအခုလိုဖြစ်ပွားခဲ့တာပါ။ဒီဘုံကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS2 ကသူရဲ့သတင်းဌာနကနေပြောကြားပါတယ်။ဘလူချစ်စတန်နယ်ကဒီတိုက်ခိုက်မှုဟာမကြာခင်ပြုလုပ်မဲ့အထွေထွေရွေးကောက်ပွဲနဲ့ဒေသန္တရလွှတ်တော်၄ခုတို့ရဲ့ရွေးကောက်ပွဲအတွက်စိုးရိမ်ရတဲ့အခြေအနေကိုပိုပြီးမြင့်မားစေခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာအသေးခံဘုံကွဲမှုဖြစ်တယ်လို့ဘလူချစ်စတန်ပြည်ထောင်စုဝန်ကြီးက VOA ကိုအတည်ပြုပါတယ်။လွန်ခဲ့တဲ့3ရက်ကလည်းအသေးခံဘုံခွဲမှုတစ်ခုကြောင့်ခိုင်ဘာဒေသမှာလူ23ဦးသေဆုံးခဲ့ရပါတယ်
။ကမ္ဘာဖလားဘောလုံးပြိုင်ပွဲတက်တဲ့နေရာတွေဘယ်လ်ဂျန်နဲ့အင်္ဂလန်တို့ဒီကနေ့ည8နာရီခွဲမှာရှင်းနိုင်ကစားကြပါမယ်။ဆီမီဖိုင်နယ်ပွဲတွေမှာဘယ်လ်ဂျန်ဟာပြင်သစ်ကိုတကူကူမရှိနဲ့ရှုံးနိုင်ပြီးအင်္ဂလန်ကလည်းခရိုအေးရှားအသင်းကို2ဂိုးတကူနဲ့ရှုံးထားတာကြောင့်သူတို့နှစ်တင်တက်တဲ့နေရာတွေရှင်းတန်းရတာပါ။ဘယ်လ်ဂျန်နဲ့အင်္ဂလန်တို့ဟာအုပ်စုကြီးမှာအတူတူပါပြီးအုပ်စုအဆင့်မှာတော့ဘယ်လ်ဂျန်ကတကူကူမရှိနဲ့နိုင်ထားပါတယ်။အုပ်စုအဆင့်တခြားအသင်းတွေနဲ့ပွဲတွေမှာဘယ်လ်ဂျန်အသင်းဟာတူနီရှားကို5ဂို2ဂိုးဂျပန်ကို3ဂို2ဂိုးနဲ့3ပွဲပြန်အနိုင်ရပြီးဂျမန်6မှတ်အုပ်စုပထမနဲ့ကွာတာဖိုင်နယ်ကိုတက်ပါတယ်။ကွာတာဖိုင်နယ်မှာတော့ဘရာဇီးကို2ဂို2ဂိုးနဲ့နိုင်ပြီးဆီမီဖိုင်နယ်အဆင့်ထိရောက်တာပါ။အင်္ဂလန်ကတော့အုပ်စုအဆင့်မှာဘယ်လ်ဂျန်ကိုရှုံးပြီးဗနာမာကို6ဂို2ဂိုးနဲ့နိုင်ကိုလံဘီယာကိုတော့တစ်ဖက်တစ်ဂိုးစီနဲ့တည်ရေကြပြီးဂျမန်6မှတ်အုပ်စုဒုတိယနဲ့ကွာတာဖိုင်နယ်ရောက်ပါတယ်။ကွာတာဖိုင်နယ်အဆင့်မှာဆွီဒင်ကို2ဂိုးပြန့်နဲ့နိုင်ပြီးတော့မှဆီမီတက်တာပါ။အင်္ဂလန်တင်းဟာဒီနေ့ကပ္ပဖလားပွဲမှာဘယ်လ်ဂျီယမ်ကိုရှုံးနဲ့ပွဲမတိုင်ခင်အရင်ကတွေ့တဲ့သူတို့နှစ်တင်းပွဲပေါင်း20ပွဲမှာတပွဲပဲရှုံးမှုပြီးတော့15ပွဲနိုင်5ပွဲတည်ကြထားပါတယ်
။တရုတ်ပါဝင်အာရှအာဖရိကနဲ့အရှေ့လယ်ပိုင်းနိုင်ငံအစိုးရတွေဟာလူထုငြိမ်ဝှက်ပြည်ပြားမှုပြပြောင်းအောင်လှုပ်ဆော်တယ်ဒါမှမဟုတ်အတင်းအပြင်းတွေဖြန့်ဝေတာဆိုတာလောက်နဲ့တင်ပဲတိတိကျကျမရှိတဲ့ဥပဒေတွေကိုပြဋ္ဌာန်းဖို့အတွက်အမျိုးသားလူညုံရေးဆိုတာကိုအသုံးပြုကြတတ်ပါတယ်။အစိုးရရဲ့အပေါ်ထိခိုက်တဲ့ဆိုတဲ့ယူဆတဲ့ရေးသားဖော်ပြပြောဆိုချက်တွေကိုဖယ်ရှားပေးဖို့ Facebook နဲ့ Google တို့လို website တွေကိုတောင်းဆိုလို့ရှိပါတယ်။ပါကစ္စတန်မှာဆိုရင်လူညုံရေးတပ်ဖွဲ့တွေက blogger တွေကိုပြန်ပေးဆွဲပြီးညှဉ်းပန်းနှိပ်စက်တယ်ဆိုတဲ့ဖြစ်ရပ်တွေတောင်ရှိခဲ့ဘူးတာပါ။ရည်ရွယ်ချက်ကတော့အစိုးရကိုဝေဖန်တာတွေမလုပ်နိုင်အောင်သ တို့အပါဝင်အခြားလူတွေကိုချိန်ချဖို့ဖြစ်ပါတယ်။ BNN နိုင်ငံမှာဆိုရင်တော့အင်တာနက်ပေါ်ကလွဲမှားတဲ့အမြင်လေးလို့ဆိုတာတွေကိုတံပြန်ဖို့နဲ့အစိုးရကိုဝေဖန်တဲ့အချက်သူတွေရဲ့အချက်လက်တွေစူးစမ်းမှုတွေအင်အားတပေါင်းရှိတဲ့စစ်ဘက်ဆိုင်ရာစိုက်ဘာတပ်ဖွဲ့ကိုထူထောင်ထားတာပါ။Sorry အာရေဗျားနိုင်ငံမှာဆိုရင်နိုင်ငံရေးလှူရှားသူတွေကိုစောင့်ကြည့်နေပြီးသူတို့ရဲ့ Facebook account တွေကိုပြတ်ကျသွားအောင် report ထုတာတွေအလုပ်ခံရတယ်လို့တရုတ်နဲ့မြောက်ကိုရီးယားနိုင်ငံမှာဆိုရင်လည်းတင်းကျပ်တဲ့ဥပဒေတွေအောက်မှာ internet ကိုသုံးဆွဲနေကြရပါတယ
်ကိုချိုချိုတိုင်းနဲ့ကိုညံဝင်းအောင်ပါရှင်စနေနေ့နဲ့ခင်ပြိုးမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းလွှာတွေကိုထုတ်လင်းပါပါအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံကြားဆက်ဆံရေးဟာထူးခြားမှုအဆင့်အမြင့်ဆုံးရောက်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်ဗြိတိန်မှာလူပိန်းကြိုက် The Sun ဗြိတိန်နိုင်ငံမှာလူပိန်းကြိုက်တဲ့ The Sun သတင်းစာနဲ့တီးတက်မေးမြန်းခန့်မှာဝင်ကြီးချုပ် Theresa May ကိုဝေဖန်ခဲ့ပြီးတဲ့နောက်မှာပဲသမ္မတထရမ့်ကဝင်ကြီးချုပ်ကြောင့်နှစ်နိုင်ငံဆက်ဆံရေးအထူးခြားဆုံးအခြေအနေရောက်နေပြီလို့ပြောခဲ့တာပါ။သမ္မတထရမ့်ဗြိတိန်ကိုလာရောက်တဲ့အတွက်လန်ဒန်မြို့တော်အပါအဝင်ဗြိတိန်မြို့တော်အတော်များများမှလည်းကန့်ကွက်ဆန္ဒပြတာတွေရှိနေပါတယ်။အပြည့်အစုံကိုမဆုမျက်မွန်ကဆက်ပြီးပြောပြမှာပါရှင်
။ဗြိတိန်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမလာနီယာထရမ့်တို့ဟာတောက်ချနေ့ညနေပိုင်းကဗြိတိန်ပြည်မကြီးအဲလီဇဘက်နဲ့ဝင်းဆာနန်းတော်မှာတွေ့ဆုံပြီးတော့လက်ဖက်ရည်ပွဲတုံ့ဆောင်ခဲ့ပါတယ်။အစောပိုင်းကတော့ဝင်းကြီးချုပ်ရဲ့ Chelet Checkers ဆန်အိမ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ EU ဥရောပတမကတွေကနေဗြိတိန်နှုတ်ထွက်ပြီးနောက်ပိုင်းအမေရိကန်နဲ့ဗြိတိန်ကြားနှစ်နိုင်ငံအင်ပတန်ကောင်းတဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်တယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်မဲ့ဝင်းကြီးချုပ် Theresa May ရဲ့ Brexit အစီအစဉ်ဟာတိတ်ကိုအားနည်းလွန်းနဲ့သူ့ပေးတဲ့အကြံပြုချက်ကိုဝင်းကြီးချုပ် May ကနားမထောင်ခဲ့ဘူးလို့သမ္မတထရမ့်ကဗြိတိန်မှာလူပိန်းကြိုက် The Sun သတင်းစာနဲ့မင်းမြန်ကမ်းမှဝေဖန်ပြောခဲ့ပြီးတဲ့နောက်ပူတွဲသတင်းစာရှင်းလင်းပွဲမှာတော့ Brexit ကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်မေကဘလို့ပဲဆုံးဖြတ်ဆုံးဖြတ်သူ့အတွက်ကိစ္စမရှိပါဘူးလို့သမ္မတထရမ့်ကပြောခဲ့ပြန်ပါတယ်။ဒါအပြင်ဗြိတိန်ဝန်ကြီးချုပ်ကြောင့်ဗြိတိန်နဲ့ American ဆက်ဆံရေးဟာထူးခြားမှုရဲ့အဆင့်အမြင့်ဆုံးကိုရောက်ရှိနေတယ်လို့အခုလိုပြောပါတယ်
။ I give our relationship in terms of grade the highest level of special. So we start off with special.I would give our relationship with the UK and now especially after this 2 days
American ပြည်တော်စုနဲ့ Britain ဆက်ဆံရေးကိုထူးခြားမှုရဲ့အမြင့်ဆုံးအဆင့်လို့သတ်မှတ်ချင်ပါတယ် Britain နဲ့ဆက်ဆံရေးဟာထူးခြားမှုနဲ့စတင်ခဲ့ပြီမဲ့ဝန်ကြီးချုပ်နဲ့နှစ်ရက်တာတွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့ထူးခြားမှုအဆင့်အမြင့်ဆုံးကိုရောက်နေတယ်လို့ကျွန်တော်ပြောချင်ပါတယ
်ဝန်ကြီးချုပ်တယောက်အနေနဲ့ထူးခြားတဲ့ဆောင်ရွက်မှုတွေကိုလုပ်နေတဲ့ထူးခြားတဲ့အမျိုးသမီးတယောက်ဖြစ်တယ်လို့လည်းချီးကျူးခဲ့ပါတယ်ဝင်ကြီးချုပ်ကိုသူဝေဖန်တယ်လို့ပြောနေတာသတင်းတူတွေပါလို့လည်းသမ္မတထရမ့်ကပြောပြီးညှင်းဆန်ပါတယ်။ The Sun သတင်းစာနဲ့မင်းမြန်ကမ်းမှာတော့ Brexit ကိစ္စနဲ့ပတ်သက်လို့ယာရုကတည်းနှုတ်ထွက်သွားတဲ့နိုင်ငံသားရေးဝင်ကြီးဟောင်း Boris Johnson ဟာဝင်ကြီးချုပ်ကောင်းတယောက်ဖြစ်နိုင်တယ်လို့လည်းသမ္မတကပြောခဲ့တာပါ။ဒါရင်မကပါကစ္စတန်ဝေဘွားလန်ဒန်မြို့တော်ဝန်စာဒစ်ခန်းကိုလည်းအကြမ်းဖက်မှုတိုက်ဖျက်ရေးဆောင်ရွက်မှုညံပြင်းတယ်လို့ပြောပြီးဝေဖန်ပြောဆိုပါတယ်။ဝင်ကြီးချုပ် Theresa May ကတော့သူရဲ့ Brexit အစီအစဉ်ကြောင့် American နဲ့ Britain ကုန်သွယ်ရေးသဘောတူညီချက်ပြတ်နိုင်တယ်လို့ American သမ္မတသက်ဆန်းသတင်းစာကိုပြောခဲ့တဲ့အပေါ်အလိမ္မာနဲ့တုံ့ပြန်ခဲ့ပါတယ်
။ We agree today that as the UK leaves the European Union, we will pursue an ambitious US-UK free trade agreement. The Chequers agreement reached last week.
ဥရောပသမဂ္ဂတွေကနေ Britain နှုတ်ထွက်ပြီး American ဖြစ်တဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိအောင်လုပ်ဖို့ကျမတို့ဒီနေ့သဘောတူခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဗြိတိန်ကက်ဘိနက်ဝန်ကြီးတွေသဘောတူခဲ့ကြတဲ့ Checkers သဘောတူညီချက်ကအမေရိကန်နဲ့ဗြိတိန်စီးပွားရေးနှစ်ခုလုံးအတွက်အလုပ်ဖြစ်တဲ့သဘောတူညီမှုရရှိအောင်လုပ်ဖို့အခြေခံအုတ်မြစ်တစ်ခုဖြစ်စေခဲ့ပါတယ်။ဂျာတာဘရင်းနေတွေကဗြိတိန်နိုင်ငံကိုရောက်ရှိလာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဂျာတာဘရင်းနေများကတော့ Oxfordshire အရမရှိတဲ့ဗြိတိန်ရဲ့သမိုင်းဝင် Planet ရဲတိုက်မှာဝန်ကြီးချုပ်မေကညစာနဲ့တည်ခင်းအပ်ခံပါတယ်။ဗြိတိန်ဝန်ကြီးချုပ်ဟောင်း Winston Churchill မွေးဖွားခဲ့ရာ Planet ရဲတိုက်မှာChurchill နဲ့ပတ်သက်တဲ့ပြကန်းကိုလည်းသမ္မတထရမ့်ကြီးရှုလေ့လာခဲ့ပါတယ်။သမ္မတထရမ့်ရဲ့ပထမဆုံးဗြိတိန်ကစီးစဉ်ဟာနိုင်ငံအုပ်ဆောင်ကဖိတ်ကြားတဲ့နိုင်ငံတော်ခီးစဉ်မဟုတ်ဘဲအလုပ်သဘောအရလာတဲ့ခီးစဉ်ဖြစ်ပါတယ်။သမ္မတရဲ့လူမျိုးဘာသာခွဲခြားတဲ့ပြောဆိုရာရောက်တဲ့ဆောင်ရွက်ချက်တွေအမျိုးသမီးတွေအပေါ်နှိမ်ချပြောဆိုမှုတွေအပါအဝင်သူ့ရဲ့မူဝါဒတွေကိုလက်မခံကြတဲ့ဆန္ဒပြသူထောင်တောင်းချီကတော့လန်ဒန်မြို့တော်အပါအဝင်ဗြိတိန်မြို့တော်တော်များများမှကန့်ကွက်ဆန္ဒပြနေကြပါတယ်။ လန်ဒန်မြို့လယ်လမ်းမကြီးတွေပေါ်မှာထရန့်ကိုမကြိုဆိုဘူးဆိုတဲ့ကြွေးကြော်မှုတွေဆိုင်းပုတ်တွေအပါအဝင်သူ့ကိုကန့်ကွက်ရေးသားထားတဲ့ဆိုင်းပုတ်မျိုးစုံကိုကင်ဆောင်ဆန္ဒပြသူတွေနဲ့ပြည့်နှက်နေခဲ့ပါတယ်ထရန့်ကိုစိတ်ဆိုးနေတဲ့ကလေးတယောက်လိုပုံစံလုပ်ထားတဲ့အေယာမမိုးပြန်ဘူပေါင်းကြီးတခုကိုလည်းပါလီမန်အဆောက်အဦရှိကနေဆန္ဒပြသူတွေတွားရလန်ဒန်လမ်းတွေတစ်လျှောက်လွတ်တင်ဆန္ဒပြကြပါတယ်ဆန္ဒပြသူတွေကတယောက်ဖြစ်တဲ့ပီတာဂျွန်ဆန်က
I think he's completely ruining all of the norms and procedures that we use to keep the world a sensible place
စင်ကြီးနုံတရားရှိရဲ့ကဘာကြီးဖြစ်အောင်သတ်မှတ်ထားတဲ့ဆန်ကြီးဆန်ညွန့်တွေလှုပ်ထုံလုံးတွေအားလုံးကိုသူဖျက်ဆီးပစ်နေတယ်လို့ကျွန်တော်ထင်ပါတယ်အမေရိကန်ပြည်သူတွေအနေနဲ့သူတို့အကြည့်အကျဲအမှားလုပ်ထားပြီဆိုတာသဘောပေါက်သင့်ပြီလို့လည်းထင်ပါတယ်
တမရာထရမ်ကတော့တောက်ကြနေညနေပိုင်းကဘီယမာဂျီနဲ့လက်ဖက်ရည်ပွဲတုံးဆောင်ပြီးတဲ့နောက်မှာစကော့လန်နယ်ကိုခီးဆက်သွားပါပြီ။စကော့လန်မှာသူပိုင်ဆိုင်တဲ့ဂေါက်ကွင်းနှစ်ခုရှိတဲ့အတွက်စနေတနင်္ဂနွေအဲ့ဒီမှာဂေါက်တီးကစားအနားယူပြီးရင်တော့အမေရိကန်ရုရှားထိပ်သီးစည်းဝေးပွဲအတွက်ဖင်လန်နိုင်ငံဟယ်ဆင်ကီမြို့တော်ကိုခီးဆက်သွားမှာဖြစ်ပါရဲ့ရှင်
။မဆူမြတ်မွန်ပြောပြသွားတာပါ။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားမှာအပြန်အလှန်အခွန်တင်းကျပ်မှုတွေလုပ်နေတာကြောင့်အမေရိကန်တောင်သူလယ်သမားတွေစိုးရိမ်ပူပန်နေကြပြီးဒီကုန်သွယ်ရေးစစ်ပွဲကသူတို့ရဲ့စီးပွားရေးတွေကိုစပြီးထိခိုက်နေပြီလို့ခန့်စားနေကြရပါပြီ။လောလောဆယ်ဒီနှစ်အတွက်ရမယ့်အမျက်အစွန်းတွေထိခိုက်မှာကိုအမေရိကန်တောင်သူလယ်သမားတွေစိုးရိမ်နေကြပြီးရေရှည်မှာဒီထက်ပိုဆိုးလာမှာကိုပိုးပြီးတော့လဲစိုးရိမ်နေကြတဲ့အကြောင်း VOA သတင်းတော့Game Farabug ရဲ့တင်းစွာကိုကိုကြောင်လွင်ကပြောပြမှာပါ
။တရုတ်နိုင်ငံကတင်သွင်းတဲ့တန်မဏိနဲ့အလူမီနီယံကုန်ပစ္စည်းတွေပေါ်မှာအမေရိကန်ကအခွန်တင်းကျပ်လိုက်တာကိုလက်တော့ပြန်တဲ့အနေနဲ့တရုတ်ကလည်းအမေရိကန်ကုန်ပစ္စည်းတွေပေါ်မှာအခွန်ပြန်ပြီးတော့တင်းကျပ်နေပါတယ်။ဒီလိုအပြန်အလှန်အခွန်တင်းကျပ်မှုတွေရဲ့ဒဏ်ကိုအမေရိကန်ကတောင်သူလယ်သမားတွေစတင်ပြီးတော့ခံစားနေကြပါပြီ။အမေရိကန်ပြည်ထောင်စုအလဲပိုင်းအလီနွိုက်စ်ပြည်နယ်ကစိုက်ပျိုးမှုမြေသမား Brian Duken ကတော့သူကြုံနေရတဲ့လက်ရှိအခြေအနေကိုညှဉ်းညူနေပါတယ်။သူကဂျုံဆိုင်ပြိုးရည်တွေမကပဲဝက်မွေးမြူရည်ပါလုပ်ပါတယ်။သူစီကတစ်နှစ်ကိုဝက်အကောင်ရေ9000ထွက်ပါတယ
်။ We're in trouble. Hogs were projected to be profitable.
ကျွန်တော်တို့ဒုက္ခရောက်နေပြီ။ဝက်တွေကဒီနှစ်စေချာပေါက်မြတ်မယ်လို့တွက်ထားခဲ့တာအခုတော့မမြတ်နိုင်တော့ပါဘူး။စင်ကုန်ခွန်တင်းကျပ်မှုတွေရှိရခဲ့တာကတရုတ်နိုင်ငံကိုဝက်တွေတင်သွင်းတာရပ်သွားပါတယ်။ထိုင်ဝမ်ကိုလည်းသွင်းလို့မရတော့ပါဘူး။တခြားလမ်းကြောင်းတွေလည်းဆံမရဖြစ်နေပြီးဈေးကွက်ပျောက်နေပါတယ်
။ Brian Duken ဟာအလီနွိုက်စ်ပြည်နယ်လေယာထုတ်ကုန်လုပ်ငန်းကအကြီးအကဲညွှန်ကြားမှုလည်းဖြစ်ပါတယ်။အမေရိကန်နဲ့တခြားနိုင်ငံတွေကြားကုန်သွယ်ရေးတင်းမာမှုတွေကဆက်ပြီးတော့ဖြစ်နေတာကြောင့်ဒူခဲလေယာတွေထဲမှာစိုက်ပျိုးမွေးမြူထားတာတွေမှန်သမျှအခွန်တင်းကျပ်မှုတွေနဲ့တိုးနေလို့ရှုံးပေါ်နေတာကြောင့်သူတော်တော်စိတ်ညစ်နေတာပါ
။ This was preventable. This was predictable. The outcome.
ဒီကအကျိုးတင်းကာကွယ်လို့ရတဲ့ကိစ္စပါ။ဒီပြဿနာတက်မယ်ဆိုရင်ဘာတွေဖြစ်လာမလဲ၊ဘယ်လိုတွေဖြစ်လာမလဲဆိုတာတွေကကျူတင်ပြီးခံမှန်းလို့ရတဲ့ကိစ္စဖြစ်ပါတယ်။အခုလိုအခြေအနေမျိုးမဆိုင်အောင်ပိုကောင်းတဲ့နီလန်ကြောင်နဲ့လုပ်ခဲ့သင့်ပါတယ်
။အမေရိကန်ကုန်ပစ္စည်းတွေအတွက်ဈေးကွက်တွေပျောက်ဆုံးနေတဲ့အဖြစ်ကရေရှည်ဖြစ်သွားမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ Tamara Nelson ဆိုတဲ့အမျိုးသမီးကလည်း Illinois ပြည်နယ်လေယာဉ်ထုတ်ကုန်လုပ်ငန်းကအကြီးအကဲညွှန်ကြားမှုတူပါပဲ
။ In every event we lost a market share or we increased
ကျတဲ့နာတက်လိုက်တိုင်းဈေးကွက်တွေမှာကျမတို့အရှုံးပေါ်ရတာမျိုးဒီကုန်ပစ္စည်းကိုပဲတခြားနေရာမှာသွားပြီးတော့ထုတ်လုပ်ဖို့တိုက်တွန်းခံရတာမျိုးကြုံရပါတယ်။ American စိုက်ပျိုးရေးထုတ်ကုန်တွေအတွက်အရင်ရထားခဲ့တဲ့ဈေးကွက်မျိုးပြန်ရနိုင်အောင်လို့အနည်း20 30လောက်အချိန်ပြန်ယူရပါတယ်။တချို့ဈေးကွက်တွေဆိုရင်ပြန်တော့မရတော့ပါဘူး
။လက်ရှိအခြေအနေတွေက American တောင်သူလယ်သမားတွေအတွက်အစိုးရရဲ့အကူအညီတွေပိုတိုးပြီးတော့ပေးလာနိုင်ပါတယ်။လေယာထုတ်ကုန်တွေစိတ်ချလက်ချထုတ်လုပ်ရောင်းချနိုင်အောင်အစိုးရဘက်ကအကာအကွယ်ပေးရေးလေယာလုပ်ငန်းဆိုင်ရာဥပဒေတည်ရက်ပြဋ္ဌာန်းမှုကိုလည်းအမေရိကန်လွှတ်တော်အတွင်းမှာဆွေးနွေးမှုတွေရှိနေတာပ
ါ။ကိုကျော်အောင်လွင်ပြောပြသွားတာပါ။အခုတော့ရွှေပြောင်းအခြေချသူများအရေးကိုတင်ပြမှာပါရှင်။အန်ဒီယားများလာတဲ့မြေထဲပင်လယ်ကိုဖျက်ပြီးတော့ဥရောပတိုက်ကိုရွှေပြောင်းခိုးလုံလာသူအရေးအတွက်ဒီနှစ်ထဲမှာအများကြီးရော့ကျသွားတယ်လို့ကုလသမဂ္ဂလက်အောက်ခံ IOM နိုင်ငံတကာရွှေပြောင်းအခြေချသူများအရေးဆောင်ရွက်နေတဲ့အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဂျနီဗာကုလသမဂ္ဂဌာနချုပ်ကနေ VOA သတင်းတောက်လီဆာရှလိုင်းပေးပို့ထားတဲ့သတင်းလွှာကိုတော့ကိုဝင်းမင်းကပြောပြမှာပ
ါ။ဟုတ်ကဲ့ပါ။ဒီနှစ်ထဲအခုထိဆိုရင်ကျန်းတန်းတဲ့ဒီပင်လယ်ကိုဖျက်ပြီးဥရောပနိုင်ငံတွေကိုရှေ့ပြောင်းဝင်ရောက်ခြေချလာသူနဲ့ဒုက္ခသည်ခံယူသူပေါင်း 48,600 ကျော်လာနေပြီလို့ဒီ IOM အဖွဲ့ကအစီရင်ခံစာဖော်ပြလိုက်ပါတယ်။ဒီအရေးအတွက်ကမနစ်တုန်းကလာထူကာလာတွင်ဝင်ရောက်လာခဲ့တဲ့အရေးအတွက်ထက်တဝက်နည်းနေပြီး2016ခုနှစ်ကာလအတူထက်စာရင်လဲငါးဟိုတပုံပဲရှိပါတယ်။ဒါအပြင် ပိတ်ဆုံးသူအရေးအတွက်ကလည်းမကြသေးခင်တုန်းကတစ်ချက်တက်သွားပြီမဲ့ဒီခဲ့တဲ့6လတစ်ချောက်ကိုကြည့်ရင်တော့ကျဆင်းသွားခဲ့တယ်လို့ဒီ IOM အဖွဲ့ကဆက်ပြောခဲ့ပါတယ်ဒီအဖွဲ့ပြောခွင့်ရဂျိုးမီလန်ကပြီးခဲ့တဲ့3ပတ်အတွင်းမှာပဲအတီးပြုတ်နိုင်တဲ့ပိတ်ဆုံးပျောက်ဆုံးသူအရေးအတွက်က493ရောက်တောင်ရှိခဲ့တာမို့ဒီညီလေးပင်လေးကိုဖျက်လိုက်ရတာကဘလောက်အန္တရာယ်ကြီးတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အခုလိုဆိုပါတယ
် And that accounts for about a third of all the deaths in the region this year which now
ဒီရေအတွက်ကခုနှစ်အတွင်းဒီဒေသရဲတေဆုံးမှုစုစုပေါင်းရဲ့3ပုံ2ပုံလောက်ရှိသွားတယ်လေဒီစုစုပေါင်းတေဆုံးရတာက1500နာကတ်နေပြီဗျပြီးခဲ့တဲ့4နှစ်ကာလအတွင်းတချို့လတွေပေါ့နော်တွက်ကြည့်လိုက်တော့8လရှိတယ်ဗျအဲ့ဒီမှာတလကိုပြန်မြ1000နီးပါးနှုန်းနဲ့တေခဲ့ရတယ်လေဒါကြောင့်အခု3ပတ်အတွင်း493ယောက်တေခဲ့ရတယ်ဆိုတာကတကယ်ကိုအလေးနက်ထားရမှာပါဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကနေ့စဉ်နေပါလေရီမောက်ကြပြက်ကြနှိမ့်ကြတဲ့သတင်းတွေကြားခဲ့ရတုန်းကထက်တော့အများကြီးတက်တာလာပါတယ်
ပြောခွင့်ရမေလန်ကပဲအီတလီနိုင်ငံထဲဝင်ရောက်လာနေတဲ့ရွှေပြောင်းသူရေအတွက်ကတဖြည်းဖြည်းနဲ့တိတိတသာရော့ချလာနေတယ်လို့ဆိုပါတယ်သူကဆက်ပြီးအချက်အလက်တွေအရစပိန်နိုင်ငံအနေနဲ့ကတော့အာဖရိကကရွှေပြောင်းလာသူတွေဥရောပကိုဝင်လာမဲ့အဓိကလမ်းကြောင်းဖြစ်လာဖို့နှိမ့်ဆက်နေတယ်လို့ဆိုပါတယ်ဒီလမ်းကြောင်းမှာသိဆုံးသူနဲ့ပျောက်ဆုံးသူတွေများလာတာနဲ့အတူမြောက်အာဖရိကကနေနေစဉ်အချမ်းပြင်းအဖြစ်ပြင်းပြ200လောက်တရားမဝင်ဝင်လာနေတယ်လို့လည်းသူကထပ်ပြောခဲ့ပါတယ်။အခုလိုအချိန်မှာရွှေပြောင်းအခြေချသူတွေဘေးဒုက္ခဆိုပြီးဥရောပမှာအစိုးရလွန်နေကြတာကလည်းလူရာထက်ပိုနေတယ်လို့ဒီကုလသမဂ္ဂစည်းရုံးကစာထဲမှာထောက်ပြထားပါတယ်။ဒါအပြင်အခုပါနေတဲ့ကိန်းဂဏန်းအချက်လက်တွေကလိင်ညာထတာတွေမဟုတ်ဘူး။ဥရောပမှာတကယ်ဖြစ်နေတာကရွှေပြောင်းအခြေချသူကဘေးဒုက္ခဆိုတာထက်နိုင်ငံရေးအကျပ်ဆိုင်နေကြတာဖြစ်တယ်လို့သုံးသပ်ထားပါတယ်ခင
်ဗျာ။ဒေါ်ရခင်ဗျာရှင်မြန်မာလူလည်ရေးအတွက်ဂျူပန်ရင်ကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနည်နေ့အခမ်းအနားတွေနိုင်ငံနဲ့ဆင်းပါဖို့ရှိနေချိန်မှာပဲဗိုလ်ချုပ်ဆန်းအထိတ်နဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံရပါတယ်။အထူးသဖြင့်တိုင်းနာဒေသတွေမှာဗိုလ်ချုပ်ရုပ်ထုစိုက်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲ။ကွန်ပျူတာနဲ့လူကိုကွန်ပျူတာရဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်တင်ပါသလဲစူရာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာစူးနေကြရအောင်ပါရှင်အမျိုးသားခေါင်းဆောင်အဖြစ်ဗိုလ်ချုပ်အောင်ဆန်းအထိမ့်မဲ့တွေထားရှိတာဟာကန့်ကွက်တင်တဲ့လုပ်ရလို့ဆိုနိုင်ပါသလားဒါမှမဟုတ်တိုင်းနာတွေရဲ့ခန်းစားချက်တွေကိုပြည်လူရှုရာရောက်နေပါသလားစူရာတွေကိုသောရရှင်တွေပါဝင်စူးနေကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်စူးနေမင်းမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-23855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့ရက်ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညမှာတင်ဆက်မဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့ထမံဖိတ်ခေါ်ပါရစေ။အခုတော့ VOA မြန်မာပိုင်းသတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းတော့မှာပါ။ထိုင်းနိုင်ငံပတ္တယာမြို့မှာဗန်းအကျွေးကပ်ခိုးယူတဲ့ဂိုင်းတကိုင်းကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသူ2ဦးပါဝင်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဇူလိုင်လ12ရက်နေ့ကပြုလုပ်တဲ့ထိုင်းရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတောက်မအေးမာကပြောပြမှာပါရှင်။
ဇူလိုင်လ12ရက်နေ့ကထိုင်းနိုင်ငံချွန်ပူရီပြည်နယ်ကရဲမှူးကြီးနာတာချစူပါမွန်ကိုဦးဆောင်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာချွန်ပူရီပြည်နယ်ပတ္တယာမြို့ကကုန်တိုက်ကြီးတွေမှာတရုတ်နိုင်ငံကနေခိုးလာတဲ့ဘန်ခရက်ဒစ်ကတ်တွေနဲ့ဈေးလိုက်ဝယ်နေကြတဲ့ဂိုင်းကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထုတ်ဖော်ပြောဆိုသွားပါတယ်။တရုတ်နိုင်ငံကဘန်ကတ်တွေကိုခိုးယူလာပြီးထိုင်းနိုင်ငံကကမ္ဘာလက်ခီးသွားတွေအများဆုံးလာတဲ့ကမ်းခြေရှိတဲ့ပတ္တယာမြို့ကကုန်တိုက်တွေမှာဈေးလာဝယ်ခဲ့ကြတာပါ။ထိုင်းနိုင်ငံချွန်ပူရီပြည်နယ်ရဲမှူးကြီးနာတာချစူပါမွန်ကတော့ခရက်ဒစ်ကတ်တွေကိုခိုးယူပြီးဈေးလာဝယ်တဲ့အမျိုးသမီး9ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းဒီထဲမှာမြန်မာနိုင်ငံသူတွေနဲ့တရုတ်နိုင်ငံသူတွေဖြစ်ကြတယ်လို့ဆိုပါတယ
်
ရဲမှူးကြီးဖော်ပြထားတဲ့အမျိုးသမီးတွေထဲမှာတော့မြန်မာနိုင်ငံသူ2ဦးကအသက်28နှစ်အရွယ်မခင်ခင်ဝင်းအသက်18နှစ်အရွယ်ရှိုင်းမေဖြစ်ပြီးတရုတ်နိုင်ငံသူ3ဦးကတော့အသက်28နှစ်အရွယ်ရှင်စီကိုင်းအသက်38နှစ်အရွယ်ဇီဖန်းနဲ့အသက်22နှစ်အရွယ်ဝမ်ရင်ယူရိုနဲ့အတူတရုတ်နိုင်ငံက Union Bank ပေါင်း120ထိုင်းဘတ်ငွေ4000နဲ့ဖ ကုန်းစင်တက်စကိုကူကိုတက်တေကန်ဖြစ်သိမ်းစီခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံကနေခိုးယူလာတဲ့ဘဏ်ကတ်တွေကိုဒီအမျိုးသမီးတွေကိုပေးပြီးကုန်တိုက်တယ်မှာဈေးဝယ်ခိုင်းတဲ့ခိုင်းကောင်းဆောင်တွေကိုလည်းဆက်လက်စစ်ဆေးဖော်ထုတ်နေတယ်ဆိုပြီးထိုင်းရနာပိုင်းကပြောပါတယ်။ဖန်စီခံရတဲ့အမျိုးသမီးတွေကအခုလိုဘဏ်ကတ်တွေနဲ့ဈေးဝယ်ပေးရမှာသူတို့အတွက်15000ရာခိုင်နှုန်းအခကျင်း
ပြည်ဝေးသတင်းတော့မဲအေးမှာပါရှင်အခုတော့မြန်မာနိုင်ငံတွင်ပြပ၅တင်ပို့မှုဈေးကွက်လှုပ်လှုပ်ခက်ခက်ဖြစ်လာတဲ့အကြောင်းပြောပြမှာပါမြန်မာနိုင်ငံက၅တင်ပို့မှုကိုရှေ့လေပိုင်းဒေသကဆော်ရီအာရေဗျနိုင်ငံကဒီနှစ်စံပိုင်းကစလို့ရက်ဆိုင်လိုက်တဲ့အတွက်ပြည်တွင်းဈေးကွက်မှာရိုက်ခတ်လာနေကြောင်းငါးလုံးငန်းရှင်တွေကပြောပါတယ်အပြည့်စုံကိုတော့ VOA
ဒီကနေ့ကိုနေရတာပေါ့အစ်ပိုးကတော်တော်လေးကိုကြာသွားတယ်အစ်ပိုးကဂျင်းဘက်ကအမှားသာသိမရအောင်နောက်ဈေးကရန်ထိုးစင်းသွားတော့အရန်တော်တော်ကြာသွားတော့ဘောနော်အဲ့တော့ market
ရှားနိုင်ငံကမြန်မာငွေချင်းကိုဝယ်ယူဖို့ကန့်ကန့်ထားပေမဲ့အစိုးရချင်းချိတ်ဆက်ဆောင်ရွက်ဖို့လူနေကြောင်းဥထုံးအေးကဆက်ပြောပါတယ်ရုရှားလက်မှတ်ကကြီးတာပဲဒါပေမဲ့ရုရှားကိုတင်ပို့ဖို့အတွက်ကိုသူတို့ဂျီတူဂျီပေါ့ဟိုဌာနဆိုင်ရာချင်းဒီသဘောတူညီချက်အဲ့ဒါကခုချိန်ကြီးမရှိသေးတဲ့အတွက်လို့ရုရှားကိုတင်လို့မရသေးဘူးအမေရိကန်ကြတော့အမေရိကန်ကသူ့ရဲ့ FD လုံးနဲ့ညီညွတ်တယ်ဆိုရင်ဒါပို့ဝင်ပေးတယ်အခုနိုင်ငံကြီးရဆိုရင်ဒါအမေရိကန်နဲ့ဆန်ရှင်လွတ်ထားတယ်
이ရုပ်ကတဲ့ဆန်ရှင်လွတ်ထားတယ်ဆိုတော့이ရုပ်တို့အမေရိကန်တို့ကပို့ဝင်ရှိတယ်ပေါ့ဒါလည်းဟိုပရိုက်ဗစ်ဆက်တာတို့လုပ်လို့မရဘူးဂါဗာမင့်ကပဲလုပ်မှာလို့လုပ်တယ်ပေါ့ဂါဗာမင့်ဂျီတူဂျီချိတ်မှာပဲသူတို့ရှေ့လာစစ်မှာပေါ့မြန်မာနိုင်ငံငါးလုံငန်းဖွံ့ဖြိုးဖို့ဥရောပသမဂ္ဂ EU နဲ့ဂျာမနီစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးကော်ပိုရေးရှင်း GISA တို့ပူးပေါင်းပြီးငါးနှစ်စီမံကိန်းအတွက်ယူရို
25ရာခိုင်နှုန်းကအေယာဝီတိုင်းရဲ့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီး25ရာခိုင်နှုန်းကိုလောကန်ဖန်တီးပေးထားရလို့အစိုးရဌာနဆိုင်ရာချက်လက်တွေမှာဖော်ပြထားပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုစောထပ်ပါရှင်။မကြာခင်မှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အမျိုးသမီးကဏ္ဍမှာတော့မလေးရှားဒုက္ခသည်စခန်းကအမေရိကန်ကိုဒုက္ခသည်ဖြစ်အခြေချနေ
ဒီဝေမြန်မာပိုင်းရဲ့အတန်းွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနေ့တွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00အထိဆက်လက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ကြသလို VOA Internet Website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရစေ။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဘာဖြစ်စေနမတစ်တော့ဖះဟောပဲအာကိုပါလို့ပဲကျမတို့ပြောချင်တယ်ပေါ့ကိုလည်းစူးစားဖို့မဟုတ်လားဒီလောကကြီးကိုကျမဘယ်တော့မှအရှုံးမပေးဘူးလို့
ဒါကတော့အမေရိကန်မှာဒုက္ခသည်ဖြစ်အခြေချနေထိုင်နေတဲ့ချင်းဒုက္ခသည်မိခင်တဦးရဲ့အတွေ့အကြုံတွေကိုတင်ဆက်မဲ့အမျိုးသမီးကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သိပ္ပံနဲ့နီးပညာကဏ္ဍကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်တင်ပြနေတဲ့အစီအစဉ်ကနေကျွန်မကဆက်ပြီးတော့ပြောပြမှာပါရှင်။လိုင်ကူတဲ့ပိမိဒီသူတွေကနိုင်ငံမဲ့ကလေးတွေနဲ့ညီပြနိုင်ငံသားဖြစ်လာနိုင်ပွဲရှိဆိုတဲ့ကောင်းစဉ်နဲ့ဒီဂါဒီယန်သတင်းစာမှာဂျက်ကော့ဘ်ဂိုးလ်ဘတ်ရေးသားထားတဲ့ဆောင်းပါးကိုဒီမနေ့အတွက်ကောက်နှုတ်တင်ပြခြင်းပါတယ်သူတို့တွေဟာအခြားအသင်းသား၈ဦးနဲ့အတူမဲဆိုင်မြို့မှာရှိတဲ့ထမ်လန်းလိုင်ကူတဲ့သတင်းနှစ်ပတ်ကျော်ပိမိခဲ့ပြီးတဲ့နောက်အလွန်ကြီးမားတဲ့အခက်အခဲတွေကြားကသူတို့အားလုံးကိုအသက်ရှင်လျက်ကဲထုတ်နိုင်ခဲ့တာပါသူတို့ဘောလုံးအသင်းကို White Bulls တော်ဝက်ဘောလုံးအသင်းလို့နာမည်ပေးထားပါတယ်ဘောလုံးအသင်းသားတွေကပွန်ချိုင်းကယ်ဝန်အိုက်ဒေါ်ဆန်အွန်နဲ့မန်ခွန်ပွန်ပီယန်တို့အပြင်သူတို့ရဲ့နီးပြအက်ပေါ့ချန်တဝမ်တို့လေးဦးဟာထိုင်းနိုင်ငံမြောက်ပိုင်းနေဆက်ချင်းထိဆက်နေတဲ့မြန်မာနိုင်ငံရှမ်းပြည်ကလာကြသူတွေဖြစ်ပါတယ်ထိုင်းနိုင်ငံဥပဒေအရဒီကျောင်းသားလူငယ်တွေဟာနိုင်ငံသားမဟုတ်တဲ့အတွက်နိုင်ငံမဲ့တွေဖြစ်နေတယ်လို့အခြားထိုင်းနိုင်ငံသားအသင်းသားလူငယ်တွေလိုအခွင့်အရေးအပြည့်အဝမရှိကြပါဘူးဒါပေမဲ့လည်းဘောလုံးအသင်းသားလူငယ်သုံးဦးမှာတော့ထိုင်းတပ်တေကန်အထောက်အထားကပ်ပြားတွေရှိကြတဲ့အတွက်အခြေခံအခွင့်အရေးတွေကတော့ရထားပါတယ်။သူတို့နီးပြားကတော့အဲ့ဒီလိုတပ်တေကန်ကပ်ပြားတော်မရှိတဲ့အတွက်မြန်မာနိုင်ငံဘက်ကပြန်ပို့ခံရနိုင်ပြီးဥပဒေအရလည်းဘာအကျိုးမှခံစား권မရှိပါဘူး။ The Guardian ရဲ့မေးမြန်းမှုအရထိုင်းပြည်ထရေးဝန်ကြီးဌာနမှတ်ပုံတင်ရုံးရဲ့ညွှန်ကြားရေးမှူးဒီနက်ဆာဆက်ကတော့သူတို့လေးယောက်လုံးကိုနိုင်ငံသားဖြစ်ခွင့်ပေးဖို့စုံစမ်းစစ်ဆေးနေတယ်လို့ပြောဆိုခဲ့ပါတယ်။အခုဆိုရင်မဲဆိုင်ခရိုင်မှတ်ပုံတင်ရုံးကကလေးတွေရဲ့မွေးစင်းအထောက်အထားတွေကိုစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။သူတို့တွေကိုထိုင်းမှာမွေးခဲ့သလားဒါမှမဟုတ်အဖေသို့မဟုတ်အမေကထိုင်းလူမျိုးလားစတဲ့အချက်တွေကိုကြည့်မှဖြစ်တယ်လို့ Venus Sussex ကပြောပါတယ်။နိုင်ငံသားဖြစ်ဖို့အချိန်ဘလောက်ကြာမလဲဆိုတာအတိအကျမပြောနိုင်ကြောင်းနဲ့ရလာတဲ့အထောက်အထားအချက်လက်တွေပေါ်မှာမူတည်နေတယ်လို့သူကဆိုပါတယ်။ထိုင်းနိုင်ငံဥပဒေအရဆိုရင်နိုင်ငံမဲ့ဖြစ်နေသူတွေအနေနဲ့အကန့်အသတ်တွေရှိနေပေမဲ့ပညာရေးကျန်းမာရေးစတဲ့အခြေခံအခွင့်အရေးတွေကိုတော့ခံစားပိုင်ခွင့်ရှိကြောင်း45 rights လူခွင့်ရေးအဖွဲ့ကထိုင်းလူခွင့်ရေးကျွမ်းကျင်သူတဦးကပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းကြီးအောင်မြင်ခဲ့တာနဲ့ပတ်သက်လို့ဇူလိုင်လ17ရက်နေ့ကမဲဆိုင်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကယ်ဆယ်ရေးအဖွဲ့ကောင်းဆောင်နရုံဆက်အိုဆတနာခွန်ကနိုင်ငံမဲ့ဖြစ်နေတဲ့ဘောလုံးအသင်းသားတွေအနေနဲ့ထိုင်းနိုင်ငံသားအဖြစ်ကြီးပြင်းလာလိမ့်မယ်လို့သူယုံကြည်ကြောင်းပြောသွားပါတယ်။အခုလိုဂူတဲ့ပိမိနေသူတွေကယ်ဆယ်ရေးကိုနိုင်ငံတကာကအထူးအာရုံစိုက်စိတ်ဝင်စားခဲ့တဲ့အတွက်အသင်းသားလူငယ်သုံးဦးရဲ့နိုင်ငံသားဖြစ်ခွင့်ကိစ္စမှာအခက်အခဲအကန့်အသတ်တွေကိုကျော်လွှားနိုင်လိမ့်မယ်လို့ဆောင်းပါးမှာတုံ့တက်ရေးသားထားပါတယ်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီကနေ့တင်ပြမယ့် idiom အသုံးက
hit below the belt
ဖြစ်ပါတယ်။စာလုံးပေါင်းက HIT hit ကရိုက်တာ၊ထိတာ၊ထိုးတာ B-E-L-O-W, below ga, aupe. T-H-E-the, B-E-L-T, belt ga. Gaba su ro, sakwai tung ye dai yai diwe ga, gaba aupe ngu thura bo. Di dung a, lewe bwe ga ni, sinte la re lu shin piya biya si. Lewe bwe si mien dwe ea, lewe to du dwe ha, lu go andye pisi me, kana go say bain tshu gu, to guye mshi ja ba wu. A to the pin, ka aupe ng, wumbai niya gu bo. အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါလေ နေ့စဉ် ADM အသုံးမှလည်းဒီသဘောတိုင်းပါပဲ hit below the belt အသုံးဟာလူတို့လိုက်နာစောင့်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နည်းနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတို့ကိုထိခိုက်နေတာအောင်လုပ်ရမှာစီးမဆောက်တာမျိုးလို့လည်းဆိုနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
Larry ကအပြစ်အာလုံးဟာ Jane ကြောင့်လို့ပုံချတာတကယ်မဟုတ်တဲ့အပြုမူပါပဲ Jane ကနေမကောင်းဖြစ်နေလေတော့သူ့ဘောအာလုံးပုံချတာတော့မတရားဘူးဘောလို့ဒီပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
လူတူဘောမတရားနည်းနဲ့အနိုင်ယူတယ်ဆိုရင် ADM အသုံးရဘယ်လိုပြောမလဲ
Hit below the belt.
သူပြောလို့ရပါလေအဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ ADM အသုံးပဲဖြစ်ပါလေ
အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါမြန်မာနိုင်ငံကနေမလေးရှားဒုက္ခသည်စခန်းကတဆင့်အမေရိကန်ပြည်ထောင်စုကမ်ဆတ်ပြည်နယ်ကမ်ဆတ်စီးတီးကိုပြည်ခဲ့တဲ့နှစ်ကရောက်ရှိလာတဲ့ချင်းဒုက္ခသည်အသက်18နှစ်အရွယ်အွန်ကီဟတ်တာဟာပြည်ခဲ့တဲ့တောက်ကြနေ့ကမတော်တဆရေနစ်သေဆုံးခဲ့ပါတယ်အခုလိုသားကြီးဖြစ်သူမမျော်လင့်ပဲသေဆုံးခဲ့ရတဲ့အသက်38နှစ်အရွယ်အိန္ဒါဦးစီးမီကွန်ဖြစ်သူလင်းလန်းဟတ်တာအနေနဲ့သူတို့မိသားစုအတွက်ဘလို့ရုန်းကန်ပြီးဘဝကိုဖျက်ဆီးခဲ့ရတယ်လဲဆိုတာဒီသတင်းရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြမှာပါရှင
် He was wanting to earn money this summer to help his family. His father still lives in Burma.
သူကနေရာဒီမှာဝင်ဝင်ရဖို့ရှာရပါလေ။သူ့မိသားစုကိုကူညီဖို့ပါ။သူ့အဖေကတော့မြန်မာနိုင်ငံမှာပဲရှိနေပါသေးတယ်။ဒါကြောင့်သူဟာသူ့မိသားစုဝင်ဝင်ကိုရှာပေးနေရသူတူဖြစ်ပါလေ။သူခုလိုတည်ဆုံမှုဟာကျမတို့မြို့တွေလူငယ်ခေါင်းဆောင်တူဆုံးရှုံးရတယ်လို့ခန်းစားရတဲ့အကြောင်းကန်ဆစ်ပြည်နယ်ကန်ဆစ်စီးတီးမြို့ရဲ့ရှေ့မြောက်ပိုင်းကုန်းတွေကြီးများအသင်းရဲ့ဘုတ်ဖွဲ့ဥက္ကဋ္ဌဘော်ဘီဘေကာဟျူဂျစ်ကခုလိုပြောသွားခဲ့တာဖြစ်ပါတယ်။သူညီညွန်းပြောသွားခဲ့သူကတော့အသက်18နှစ်အရွယ်ချင်းလူငယ်အုံကီဟတ်တာဖြစ်ပါတယ်။အုံကီဟတ်တာဟာပြည်ရတဲ့တောက်ချာနေ့ဇူလိုင်လ9ရက်နေ့ကမယာမီကန်ရှိဟီလ်တေးရီကမှာတငယ်ချင်းတွေနဲ့ရေကူးရင်းမတော်ဆရီနှစ်တည်ဆုံးခဲ့တာဖြစ်ပါလေ။ကုန်တယ်ကြီးများအတင်းနေတဲ့ဒီနှစ်ညရာသည့်အတွက်ချစ်ချည်တန်တမာလူငယ်6ဦးတို့ကိုငှားရမ်းခဲ့ရမှာအုံကီဟတ်တာလည်းတဦးပါဝင်ဖြစ်တာမို့ဘုတ်ဖွဲ့ဥက္ကဋ္ဌကအခုလိုသူမပြောရင်းပဲတည်ဆုံးခဲ့မှုအတွက်နှမျောတတဖြစ်တဲ့အကြောင်းသတင်းမီဒီယာကိုခုလိုပြောသွားခဲ့တာပါ။အုံကီဟတ်တာရင်းနှစ်တည်ဆုံးမှုအတွက်ကန်ဆစ်စီးတီးမြို့ကရုတ်တံခွင်းနဲ့ဒင်းတွေမှာအကျယ်တွင်ရေးသားဖော်ပြကြရမှာသူဟာလီမာရေးကြားရှိပြီးကြိုးစားတဲ့အပြင်သူတက်တဲ့ East High School အထက်တန်းကျောင်းမှာလည်းဘောလုံးသင်းကပ္ပတင်ဖြစ်တဲ့အတွက်မြို့ကန်တွေရောဆရာဆရာမတွေရောသူတငယ်ချင်းတွေကပါအုံကီဟတ်တာတည်ဆုံမှုအတွက်လူကြုံမရဖြစ်ကြရတဲ့အကြောင်းဒင်းတွေမှာဖော်ပြခဲ့ကြပါတယ်။အုံကီဟတ်တာကတော့မိခင်လင်လင်ဟတ်တာနဲ့အတူညီသုံးဦးညီမငယ်တူတို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်များအခြေချမှုအစီအစဉ်ကမနစ်ကကန်ဆစ်စီးတီးကိုရောက်လာခဲ့တာဖြစ်ပါလေ။ခုလိုရုန်းကန်ခဲ့ရတဲ့ဘဝမှာလီမာရေးကြားရှိပြီးထူးချွန်တဲ့တားတူးရဲ့မိခင်တူးအနေနဲ့ဘယ်လိုဘဝတွေကိုဖြတ်သန်းခဲ့ရပါလဲဆိုတာကိုမေးမြန်းခဲ့ပါလေ။ပထမကတော့သားဖြစ်သူအုံကီဟတ်တာရဲ့လီမာရေးကြားရှိပုံကိုမိခင်လင်လန်းကခုလိုပြောပြပါလေ
။သားအုံကီကဘောလုံးကလည်းသူဝါသနာပါတယ်ဒီမအမြင်မှာတော့ဒီမတောက်ဒီမဒီလောက်တော်မလို့ဒီမမမြင်ခဲ့ဘူးသူကအကစားမှလည်းတော်တယ်သူဒီမပြောတယ်သူကမဆုံးခင်ဒီမကတောက်တာနဲ့ကဒီမကအလုတ်သွားတယ်အလုတ်သွားတော့သူကဒီမသွားတဲ့ချိန်မှာသူမထားသေးဘူးအိပ်နေတဲ့ချိန်မှာဒီမစိတ်ချတယ်ဒီမကလေးလို့ဒီမစိတ်ချဘယ်သူမှလာမခေါ်လို့ရှိသူကဘဲမှမသွားဘူးဒီမကလည်းဘောလုံးကစားရအောင်လဲလို့သူကအပြောပါလေမလိုက်ဘူးအမေပြောစကားကိုသူနားထောင်ဒီခါမှသူဟာနားခံတယ်။သူများတွေကလူကြီးတွေကပြောလို့ရှိရင်သူဟုတ်ကဲ့ဆိုမှသူနားခံတယ်။ဒီခါမှသူပြောပြောနေတယ်။သူတကယ်ချင်းနေသူတတ်တဲ့အရာကိုဆိုနေတယ်နော်။သူတကယ်ချင်းနေကမတတ်
ဘူးဆိုတော့သွားပြီးခါမှာသူတင်နေတဲ့လို့သင်ပြီးတော့ပူနေတယ်အဲ့လိုဖြစ်တယ်ဒီခါမှာအိမ်ထဲမှာလည်းသူ့ညီလေးနဲ့လည်းသူတကယ်သူ့ညီလေးဆိုတာဖြစ်တယ်ပတ်စံနေပါလေဆိုရင်လည်းဒီမကလေမိခင်ဆိုတော့ပတ်စံနေဆိုရင်ဒီမကစီကန်နေပဲဒီမသုံးတာဟုတ်ကလေးတွေလည်းမို့ဖို့ပါဖို့ဒီမအဲ့လိုမပေးဘူးဒီမအဲ့လိုမပေးတဲ့ချိန်မှာသူတို့ကသူတို့ကြည့်လိုက်လို့ရှင်ပတ်စံအကြောင်းကြည့်အောင်ဒီမသူတို့သုံးပါလားလေအဲ့တော့သူတို့ပတ်စံသူများတွေကမို့ဖို့ဒီငါချက်သူတို့ပေးလို့ရှင်သူတို့မသုံးဘူးအမြင့်ကိုပဲသူတို့ပေးတယ
်ချင်းတိုင်းသူလင်းလင်းဟတ်တာဟာအမေရိကန်ပြည်ထောင်စုကိုကလေး၅ဦးနှင့်ရောက်လာခဲ့သူဖြစ်ပြီးဘဝအစမှာရုန်းကန်ခဲ့ရသူဖြစ်ပါလေလိန်လိန်က
ဒီမှာပြူလာကသူတို့ကကိုညီပြုတ်ရတာဒီမှာကလေး၅ယောက်နဲ့လာပြီးမင်းနဲ့ဒီမှာလေဒီမှာပြူလာကဒီမှာအဆန်းဆန်းနဲ့လာတော့မဟုတ်ဘူးဒီမှာဖျောက်အားကိုချင်းရစလာတာဖြစ်တယ်အဲ့လိုပဲပြူရောက်တယ်နဲ့ဒီမှာသူတို့အကူညီပေးတယ်ဒီဟာလူရကူညီပေးတာတော့ခဏပဲလေဇလအတွန်းတော့ပဲသူကလုံးဝနဲ့ဘာစားလဲ20လောက်ရှိရတယ်ဒါပေမဲ့တို့ကတစ်ခါပဲပြပေးတယ်ဒီမှာဟုတ်ဒီမှာသား3ယောက်ကြတော့တယောက်6အဲ့ချိန်မှာသူရေရတဲ့6000နဲ့တယောက်ကြတော့14နဲ့တယောက်က12နဲ့ပဲရှိသေးတယ်အခုအမေ2ယောက်ကြတော့တယောက်ကြတော့အဲ့ဒီမှာရေရတဲ့5နဲ့မပြည့်သေးဘူး5နဲ့လို့ပဲပြောမှာပါအဲ့တော့ဒီခါမှာဒီအမေမလေးတယောက်ကြတော့ဒီမှာရေရတဲ့5နဲ့ကျော်ပဲရှိသေးတယ်5နဲ့ကျော်ပဲရှိသေးတယ်ဆိုတော့မအရောသူတို့ရုံးကန်ရတာပေါ့ဆရာမကြီ
းဘလို့ရုံးကန်အနေနဲ့ပြောပြပေးပါလားသူများတွေနမူနာယူလို့ရအောင်ပေါ့နော
်ဒီမှာရောက်စမှာသူတို့ကဖူစန်လက်ပေးတယ်ဖူစန်လက်ဒီမှာတော့ဇလလောက်ဒီမှာပဲဖူစန်ကဒီမှာရလာဟုတ်ဖူစန်ရတော့ရုံးကလူတွေကဒီမှာဟုတ်ဘာတော်လဲဆိုတော့ဒီမှာခဏခဏသွားရတယ်လေးကလေးနှင်းရမယ်ဆိုပို့ဆိုတာပေါ့ကလေးကိုတယောက်ပို့တယောက်ကိုဆဲဒါဆိုပေါ့မှာတယောက်ကငုံအလိုရရှိတဲ့ချင်းတကယ်ဒုက္ခတော့ရောက်တာပဲဒါပေမဲ့ဘယ်တော့အကူရချင်းမှာဒီမှာလေဝနေတယ်ဆိုတော့မရှိဘူးဒီမှာဘလို့မနေသွားဘူးလေဒီမှာဟိုဘူညီမဲ့သူကဒီမှာတို့နေတဲ့နေရာမှာလေချင်းကတရားမှမရှိဘူးဒီမှာတို့လူမျိုးကရှိတဲ့ချင်းမှာတော့ဘူးမှာဒုက္ခရောက်တာပေါ့ဒီမှာဒီမှာရုံးကိုသွားတယ်ဘာစင်20ဒီမှာရှိတယ်ဒီမှာတို့အပြန်မှာတစ်ခါတည်းမိုးရွာတဲ့ချင်းဆိုအော်ခလေးကိုဒီမှာပို့တယ်တရားကိုဆဲတယ်ဒီမှာပြီးတယ်ဘယ်လိုပဲလေဒုက္ခရောက်တာပေါ့ဒုက္ခတော့အများကြီးပါပဲအဲ့လိုပဲတောင်းရင်တိုင်းနဲ့ကွာဒါလည်းမောင်းနေတယ်ကက်ရှ်ကြီးဆိုတော့အားလုံးအဆင်ပြေသွားတာပေါ့
မလေးရှားရှိခုရတမကဒုက္ခတွေများစခန်းမှာနေထိုင်စဉ်လင်းလင်းရဲ့ဘဝကရောဘယ်လိုရှိပါသလဲ
ဘာမှလည်းဒီမှာကလေးတွေလင်းလာတယ်ဘလောက်ထိလင်းမှာလဲဆိုရင်ဒီမှာအဝတ်တွေတို့ပဲရှော်ပေးတယ်ဒီမှာလေးမနေ့9နာရီဆိုရင်ဒီမှာထားတယ်ဂျီမိုးချိုးတယ်9နာရီပေါ်ဆိုတော့အလုပ်ထဲရောက်ဒီမှာသွားတယ်မနေ့9နာရီရန်နဲ့ညနေ2နာရီအထိဒီမှာအလုပ်လုပ်တယ်ညနေ9နာရီသွားတယ်တခါတလေလူစားတဲ့အချိန်ကျွန်မစားတော့ဆိုင်မှာလုပ်တယ်ဆိုတော့သူညတဲ့အချိန်ဆိုရင်တနားရီလောက်မှကျွန်မအဲ့လိုကျွန်မလုပ်တယ်မနေ့ကောညရောကျွန်မလုပ်တယ်လုပ်ပြီးခါမှသူတို့ကျွန်မပြေးနေတာလေးရှာမှလည်းအဲ့လိုကျွန်မလုပ်တဲ့အချိန်မှာကလေးတွေက300ဆိုကျောင်းတက်တယ်ကျောင်းတက်တဲ့အချိန်မှာစားတော့တယ်ကျွန်မသားအစီလဲကျောင်းမှလည်းပထမရတယ်ပြီးခါမှကျွန်မသားအလတ် online အခုရှိရကျွန်မသားအလတ်ကကြတော့ဒီဘွားကြတော့အစာအလုံးထဲမှာလည်းသူကအတော်ဆုံးဆုံးတော့သဘင်းကိုစားကြတယ်လေးရှာမှလည်းသူကတကယ်လိမ့်ပါတယ
်လေးရှာ
ဒီမှာအလိုမနေ့ကောညရောဒီမှာအလိုတော့ရှင်ညရောသမီးရောမဖြစ်နိုင်ဘူ
းဟုတ်ကဲ့
သူကတစ်ခါတလေအဲ့ချက်ဦးကျော်လေးတစ်ခါတလေအဲ့တဲ့ဒီအော်မလေးရှာမှဆိုတော့အဲ့တဲ့လည်းညားတယ
်
တစ်ခါတလေအဲ့တဲ့ဒီမှာအမျိုးသားရဲ့အဲ့တဲ့တွေလာပြီဆိုရင်သူတို့ရတဲ့ညားသူတို့တောက်တယ
်
ဒီမှာတညားကိုသူတို့စားတယ်အလိုတွေဖြစ်တဲ့ချိန်မှလေးမလေးရှားမှာလည်းအော်ဒုက္ခတွေတော့အများကြီးပါပဲဆရာမကြီးအဲ့လိုနဲ့ပဲဒီမှာရုံးကန်ချဲတာပေါ့ဆရာမကြီးဒီမှာသမီးလေးကိုမလေးရှားမှာတနည်းတော့ဒီမှာမွေးတဲ့သမီးလေးဆိုဒီမှာကိုဝင်6လအထိဒီမှာအလုပ်လုပ်ခဲ့တယ်လေ
ဟိုအမျိုးသားကြတော့အမျိုးသားကဟိုတင်းနေမှာဖတ်လိုက်ရတာအခုမပါလာဘူးတဲ့ဟုတ်လား
ဒီမှာအမျိုးသားကမလေးရှားမှာဒီမှာလေးသူအကြောင်းကိုပြောလို့ရှင်လည်းမကောင်းရလဲဖြစ်တယ်လေဒီမှာသူအကြောင်းတော့ဒါအချင်းပြောချင်တယ်ဘာဖြစ်လို့လဲဆိုတော့ဒီမှာအပေါ်မကောင်းဖြစ်ပြီမဲ့လေကလေးတွေရဲ့အဖြစ်ဖြစ်တဲ့ချိန်မှာဒီမှာဘာဖြစ်ဖြစ်သူ့ကိုလည်းအလုံးခွန်းလို့တယ်လေ
ဒါပေါ်ဒါ
ဒီမှာအလုံးသွားတဲ့ချိန်မှာလည်းတခါတလေအလုံးသွားတာနဲ့ပြီးတာနဲ့ဒီမှာသူ့ကိုမတော့ပါနဲ့ဘာလို့ဒီမှာပြောလို့ရှင်လည်းဒီမှာကိုခိုးတယ်အဲ့လိုဖြစ်တဲ့ချိန်မှာယူအန်ကနေသူ့ကိုဒီနေမှာဖောက်ဒီလာလို့မရဘူးလို့ပြောတယ်ဒါပေမဲ့ဒီမှာတို့ comment ဆိုတော့သူတို့ခေါ်လို့တော့ရမယ်လို့သူတို့ပြောတာပဲဒါပေမဲ့ဒီမှာလေးလောလောဆယ်မခေါ်ချင်ဘူးဘာဖြစ်လို့လဲဆိုတော့
ဒီမှာလာပြီးမှလည်းကျမတို့အတွက်ပျော်ရွှင်မှုမပြီးတဲ့အဖြစ်ဖြစ်မှာလည်းကျမစိုးရိမ်ဟုတ်ကဲ့ဟုတ်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးအစဉ်ပြေစပြုလာချိန်မှာခုလိုအားကိုရတဲ့တာကြီးအုံကီဟတ်တာရင်းနှီးတေဆုံးခဲ့စဉ်ကလင်းလင်းဟာသူ့ဗန်ထဲမှာဒေါ်လာ20ပဲရှိတာဖြစ်ပါတယ်ဒါပေမဲ့သူဟာ Evangelical ကို ခေါ်တဲ့ Christian အသင်းတော်မှာယုံကြည်မှုကြီးမားပြီးဘဝကိုအရှုံးမပေးပဲကြိုးစားမဲ့သူတူဖြစ်ပါတယ်
သူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပါရဲ့မြို့သမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်အခုဆိုလဲဒီမှာဒီမှာဘန်ထဲမှာပတ်စံမှုတွေရှိတယ်ဒါနဲ့ဒီမှာဆူတောင်းနေဒီမှာတိုင်းရဲ့ပုံချမ်းနဲ့ခရီးကြီးအားလုံးကိုသူ့ဘောလုံးအသင်းကနေသူတောင်းဝင်ပြေးလိုက်တာဖြစ်တယ်ဒီမှာအလုပ်ရုံကစူပါဝိုင်ဆာလဲဒီမှာရှိမှလာပြီးခမရှိမှလာခဲ့တာလား ဒီမှာမတည့်ခုမမြင်ဘူးတဲ့လူတွေကလည်းဒီမှာဖုန်းဆက်လာကြတယ်ဖုန်းအားပေးကြတယ်ဟုတ်ကဲ့ဒါမှဒီမှာမမြင်ဘူးမတည့်ဘူးတဲ့လူတွေကလည်းအချိုခဲကြတယ်ဒီမှာဘယ်လိုပြောမလဲဆိုတော့ဘာဖြစ်ဖြစ်နံပါတ်တစ်တော့ဖះဟောပဲအားကိုပါလို့ပဲဒီမှာတော့ပြောချင်တယ်ကိုယ့်ကိုယ်လည်းစူးစမ်းဖို့မဟုတ်လားဒီလောကကြီးကိုဖြစ်ဖြစ်ဒီမှာဘယ်တော့မှအချိုးမပေးဘူးလို့ဘယ်တော့မှဘဝကိုလေလွယ်လ
ဒီလိုမြန်မာပိုင်းရဲ့အပတ်စဉ်ကဏ္ဍဖြစ်တစ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြတာပါ။အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာပါရှင
်။တက်စစ်အားလုံလုံလောက်လောက်မရတဲ့မြန်မာနိုင်ငံအတွက်တက်စစ်ဓာတ်အားဖူလုံဖို့အတွက်ကြိုးစားရမှာအမာခံဖြစ်နေထားနိုင်တဲ့ဒီအားသုံးတက်စစ်ထုတ်လုပ်နိုင်တဲ့အခြေအနေကိုစွန့်ရင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးကပြောပြပေးမှာပ
ါ။ဒီအမေရိကန်နိုင်ငံမှာလောက်ရမှာကအေးနှုံသက်သာတဲ့ဓာအားရဖို့ဆိုလို့ရှိရင်ဒီအလျက်စစ်တွေပေါ်ကျော်ွားတဲ့နိုင်ငံမှာဒီအလျက်စစ်ကိုဥတည်ပြီးတော့ဖိလို့ရမှာဗျ
။မြန်မာနိုင်ငံဟာထူးထူးခြားခြားပဲတောင်ရောက်ဖြတ်ပြီးစီးနေတဲ့မြစ်ကြီးတွေဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေနဲ့ဖျားနေပြီးပြန်ပြင်းမြဲဆွန့်ရင်တဲကရင်အားနဲ့စွန့်ရင်ထုတ်လုပ်ဖို့အတွက်အခွင့်အလမ်းကောင်းတွေရှိနေပါတယ်။ဒီအထက်မှာရင်အားစွန့်ရင်နဲ့တက်စစ်ဓာတ်ရအောင်ထုတ်ရမှာတချို့မြစ်တွေဆိုထည့်ပြီးတက်စရာတော့မလိုဘူးလို့ဥမော်သာထွေးကပြောပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီး၄ခု၄ဆိုရရှိတယ်ဗျ။အဲမှာကျွန်တော်အေယာဝတီချင်းတွင်းစစ်တောင်းစံလင်ပေါ့ဗျ။အဲ့ဒီမှာကျွန်တော်ကချင်းမြစ်ကိုလုံးဝမကြည့်ဘူးဗျ။ချင်းလေးလေးကိုလုံးဝမကြည့်ပဲလုပ်လို့ရတယ်ဗျ။ဘာလို့လဲဆိုတော့ချင်းလေးလေးမှာပူတန်းသွားလာရေးတရားပြီးသင်္ဘောလမ်းကိုပဲအပြူရတဲ့ဒေသတွေကတော်တော်များတယ်ဗျ။အဲ့တော့ဒါကိုကျွန်တော်တို့ကကြည့်ပြတော့မလိုပါဘူး။တရားဝတီဆိုလည်းကျွန်တော်တို့ကဒီမြကြီးလားအောက်ဘက်ကိုဘာမှကြည့်ပြကိုမလိုဘူးဗျ။ဘာလို့လဲဆိုတော့သူကသွားလာရေးကဒီတရားဝတီကြီးကကျွန်တော်အသက်ပြေးကြောဗျ။အဲ့ဒါကြောင့်မလို့ဒီဟာတွေကတော့ကျွန်တော်ကြည့်ပြလည်းမလိုဘူးဗျ။ဟုတ်ကဲ့စစ်တောင်းမြစ်ကြီးကိုလည်းစစ်တောင်းမြစ်ကိုလည်းကျွန်တော်ကမြစ်လက်တက်တရားလွှဲလို့မြစ်မကိုသွားကြည့်ပြကိုမလိုဘူးဗျ။
မြစ်ကြီးလေးတွေထဲမှာအေယာဝတီဟာမိုင်ပေါင်း1300ကျော်နဲ့အရှည်ဆုံးဖြစ်ပြီးချင်းတွင်းကမိုင်960စစ်တောင်းက198မိုင်ရှိပြီးမိုင်ပေါင်း960ကျော်ရှိတဲ့တန်လင်းမြစ်ကတော့ရေအားထုတ်ဖို့အတွက်တင့်တော်တဲ့အနေထားလို့ပြောပါတယ်။ဘာကြောင့်ပါလဲ
။တန်လင်းမြစ်ကိုပြန်ကြည့်တဲ့အခါကျတော့တန်လင်းမြစ်ကတော့ဘလို့ဆိုစူတန်သွားလာပြီးဘာညာသွားလေပြင်းမောကလုံးလုံးမရဘူးကြ။သူကကြောက်တယ်နဲ့ကြပညာနေနဲ့နောက်တော့ရှင်းကြောင်းနဲ့မိုးရင်းကြတော့ပြင်းထန်တယ်တကယ်တမ်းကြတော့မြို့တော်မှအဲ့ဒီတန်လင်းမြစ်ရဲ့ဘေးမှာရှိတဲ့မြို့ကကိုချိန်ဆုံးမှာတစ်မြို့လောက်ပဲအောင်သားလေးမှာတစ်မြို့လောက်ပဲစသဖြင့်မြို့နှစ်မြို့သုံးမြို့ပဲဒီမြစ်နဲ့မလန်းမကန်းမှာကျွန်တော်တွေ့ရရဒါပေမဲ့ရွာလေးတွေတော့ရှိပါတယ်ဒါပေမဲ့ဒါတွေကိုကျွန်တော်တို့ကတန်လင်းမြစ်ကိုကြတော့ကျွန်တော်ကန့်ကျွယ်မယ်ဆိုရင်လည်းကန့်ကျွယ်နိုင်ပါတယ်ဒါပေမဲ့တန်လင်းမြစ်ကိုကန့်ကျွယ်တယ်ဆိုတဲ့နေရာမှာလည်းကြီးကြီးမားမားကျွန်တော်ကဒီလောက်ကန်ကြီးအကြီးလုပ်ပြီးတော့ကန့်ကျွယ်တဲ့မြို့ပဲနဲ့ကျွန်တော်အသိအသိနိုင်ငံနဲ့ဓာတ်အလွယ်ချက်ကိုဖြည့်ပြီးနိုင်တဲ့ကျွန်တော်တို့ဟိုကြီးကြီးကျယ်ကျယ်မဟုတ်တဲ့စမန်အမြင့်မဟုတ်တဲ့ဟာမျိုးနဲ့ကန့်ကျွယ်မယ်ဆိုရင်ကျွန်တော်ကန့်ကျွယ်လို့ရပါလေကြ
။ရင်အားဖြတ်စစ်ထုတ်ယူဖို့စဉ်းစားရမှာတွေ့ရတဲ့မြစ်ကြီးလေးတွေရဲ့အနေအထားတွေပါ။တကယ်ကဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေမှာဓာတ်ထုတ်ယူနိုင်ရတဲ့ထုတ်ဖို့အတွက်မလုံနိုင်သေးတဲ့လုံးလက်ဆစီမံကိန်းတွေရှိနေပါလေ
။မြစ်ကြီးလေးတွေကြီးကျယ်လောရမယ်လို့မဟုတ်ပါဘူးကြ။အဲ့ဒီမြစ်ကြီးတွေကိုဝင်နေတဲ့စီးဝင်နေတဲ့မြစ်လက်တက်တွေအများကြီးရှိပါလေကြ။အဲ့ဒီမြစ်လက်တက်တွေဆိုတာဘယ်လိုဟာမျိုးလဲဆိုတော့အေယာဝတီမြစ်ထဲကိုဝင်လာဆိုရင်ရွှေလီမြစ်ရှိတယ်ပေါ့ဗျာ။ရွှေလီမြစ်ပေါ်မှာဆိုလို့ရှိရင်ကျွန်တော်တို့ကလက်ကောက်က6500လောက်လုံးစရာစီမံကိန်းနှစ်ခုရှိနေကြ။နှစ်ခုပေါင်းရင်6500ပေါ့နော်။အဲ့ဒါလုံးစရာနှစ်ခုရှိတယ်။အခုချိန်ကျွန်တော်တို့အဲ့ဒါအားလုံးဒီဇိုင်းတွေပါလေအစင်းလေးဖြစ်နေတာဆိုပဲကျွန်တော်တို့ကရက်နေတာဆိုပဲ၄လောက်ရှိကြ။ဒါမျိုးပေါ့။နောက်တစ်ခါကျွန်တော်တို့ 你看美丽看明天我讲到几五年里面去超里一个店里去留下哎不签订在这嘛哎呀没看我买那么好一样哎没看这里有几五年那个这里我签卡都扣了呀哎我签卡我买的路线没见到路路线超里啊没到我老家的呀哎呀那个那古老的比例一样现在是你都没准啥路路一样哎那个大家都讲到要你这五年天嘛那个那个不行的呀大杯又扣了呀哎你的哎嘛大杯啊那么你咋不那么做过呀？咋不那么做过来六百多呀？现在便宜呀，是吧？哎呦，咱牛的过呀！
一幺零米几来个，你妈那个来班老妈喜欢的，那米勒得的苦个，米眼的吧？米眼米妈，你妈那个也集中，也也是大头的，也有使用带他了吧？
就讲到也话，现在你去的呀？也话也话，再用你去的呀？也话再用你奥菲嘛，再买老嘛？讲到话，也话是只有现在的机会，讲到话。以及阿里我也都没有对面那个我超级多老师的移动出来地面这些细节呀在那里面现在现在一样路面中心进入啊大路面中心临到中心地面下来的然后这个叫做进入你们呢现在嘛在哪买买一些老嘛进入包装一组啊细节的包装一组啊后边我这段人创制多少了哎创作嘛那边把那几个人喜欢的那个我这家就老家们来包装出来细节的所以说就是说他又该嘛你还又该嘛我都这么一击嘛接着我们后顾家你妈那年啊就按照谁找嘛下嘛你妈那年这我不要人家因为就按那年没事有呀他说你会有就能收收你啊就能为安内这些
哎你有没有骗了八张嘛这些
那个普通啊如果计划有抓没路就能说一个人都在那个大概里面勾搭啊勾搭过来了没路在那个看那年家来为被救命去的来要移民牛奶奶留下来为叫的那年也没地方嘛都是路对屋里牛里也没地走哪都不然牛走不二两路大家没拉下屋家一来呢哎路前年的旅游跟老板有标准的卡嘛一个的预告看出来是多少就是这个模糊哎嘛就是他记得就是他记得把这连锁真的话有那困难你还一杯了把你剩下来了连锁这就切入切记得嘛你还一剩下来了我说先加入嘛来没要呀你要连这个你的宝宝年轻的嘛你啊多少干过这样这就来呗这都阳光湾的比较过内流先比较过有的有的有的有的有的要干过过的吧留下就这样的说奶奶的话呢说来比如切别间切别间的自由你要的都切掉呀那他讲的话啊你这样啊膝盖上面哈的够弄的膝盖你那种票漏没第二天将来出场也高中票漏没漏不漏不要不要来没要呀不漏不要来了没有我没有我不要了呀哎呦讲的话把教人能做没有这样的话教我们去有呀比如有个看看做呀比如有往楼往爬的呀讲的话说差来多少呀啊不去你妈的比如今天去多少意思了讲的漏够漏往没咱们哎呦不够留了讲的先讲啊没其他讲的膝盖没得到我们来讲的话就这样没膝盖多人来讲的话高中去我们路边路边来说好讲的路边路边路边路边没这下我呀你这里面这下都放不摸呢你还不就先路边没这下的只有在路边熬过熬面来了
不毛大腿也表家进来呗你的人把这地板的你边呀干哪个地马呗也拿来的呀是老的把马边的上家我们
今天的 Kim View 的密码外是新屋 Washington DC 家里大家同意你把这些
American 修亚也的波拉米阿波古电价发热没事
多少钱呀ဒီကနေ့နောက်နိုင်ငံတွေမှာချင်းချောက်မှုတွေနဲ့ကြုံနေကြပြီးဥရောပအလဲပိုင်းကတော့တိတာထင်ရှားဆုံးဖြစ်ပါတယ်။အမှန်ပါပဲ။ကိုယ့်ရဲ့ဩဇာအချိန်အဝါကိုတိုးချက်ဖို့ကြိုးပမ်းနေကြတဲ့နိုင်ငံတွေအများပြားတရှိရာဥရောပအလဲပိုင်းဒေသဟာစစ်တလင်းမြင်တစ်ခုလိုဖြစ်နေပါတယ်။ဒီရက်မှာစွိုင်းကိုလုံကြီးအုပ်ထားတဲ့ရုရှားရှိပါတယ်။ရုရှားဟာမတမာတဲ့ငွေကြေးတွေနဲ့စစ်အင်အားဒီနှစ်မျိုးစလုံးကိုအသုံးချပြီးတော့အင်းကြီးချင်းနိုင်ငံတွေအပေါ်သူ့ရဲ့လက်အောက်ခံတွေဖြစ်လာအောင်ချင်းချောက်ပင်းတွင်းနေတာပါရုရှားဟာသူ့ရဲ့အင်းကြီးချင်းနိုင်ငံနှစ်နိုင်ငံကိုကျူးကျော်ပြီးတော့နင်းမီပိုင်နက်ကိုတင်ပိုက်ထားတယ်လို့အမေရိကန်ပြည်ထောင်စုဥရောပနဲ့ဥရောပအခြားထိစပ်နေတဲ့ဒေသတွင်းရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဝက်စ်မစ်ရှာကပြောဆိုပါတယ်တရုတ်နိုင်ငံကလည်းဒေသတွင်းမှာဩဇာလွှမ်းမိုးနိုင်ရေးစီးပွားရေးရထိတွေ့ဆက်ဆံမှုတွေပြုလုပ်နေပြီးပြီးခဲ့တဲ့နှစ်နင်းငယ်အတွင်းအရှေ့ဥရောပတစ်ခွင်မှာစီးပွားရေးပိုင်းဆိုင်ရာပတ်သက်မှုတွေတိတိတသားတို့မြင့်လှုပ်ဆောင်လာနေပါလေဥရောပအလဲပိုင်းနဲ့ဝေးကွာတဲ့ဆိုတော့ညာလေအီရန်နဲ့အစွန်းရောက်သမားတွေဟာလေ ဥရောပနဲ့အနောက်ကမ္ဘာကျန်းကိုအမှန်တကယ်ချင်းချောက်နေကြပါတယ်။သူတို့ဟာအရှေ့အလယ်ပိုင်းဒေသကလူတွေကိုတတ်ဖြတ်နေတာတွေဒုက္ခပေးမှုတွေဖန်တီးပြီးတော့တမိုင်းမှာမကြုံဘူးလို့ပမာဏကြီးမားတဲ့လူတွေချွေးပြောင်းအခြေချနေထိုင်မှုတွေဖြစ်ပေါ်အောင်ပြုလုပ်ခါအနောက်ကမ္ဘာကနိုင်ငံရေးနဲ့လူမှုအဖွဲ့အစည်းအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်အောင်ဥရောပရဲ့စီးလုံးညီညွတ်မှုငွေကြေးနဲ့လူမှုရေးစနစ်တွေပြတ်ပြောင်းအောင်ပြုလုပ်နေကြပါတယ်။လွတ်လပ်မှုကိုတအူးဆမိုင်အာနာရှင်တွေကအနိုင်ယူသွားတဲ့အကြောင်းဥရောပလယ်ပိုင်းကလူတွေလောက်ဘယ်သူမှနားမလည်ကြပါဘူး။ဒါကြောင့်အခုလိုချင်းချောက်မှုတွေပေါ်ကျွန်ုပ်တို့အနေနဲ့ပေါ်ပေါ်တန်တန်သဘောထားလို့မရပါဘူး။ဒါကကျွန်ုပ်တို့ရဲ့ခုခံကာကွယ်ရေးကိုစပြီးတော့တွန်းအားပေးစီပါတယ်။အတိပဲကတော့အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်တွေနဲ့အတူလက်တွဲပြီးရုရှားနဲ့တရုတ်တို့ရဲ့စွန့်ရင်ပိုင်ဆိုင်မှုတွေပေါ်တုံ့ပြန်နိုင်ဖို့နီးလန်းနေရှာဖွေရပါလိမ့်မယ်။ကျွန်ုပ်တို့အနေနဲ့ဒီစစ်ပွဲကိုအနိုင်ရကိုရပါလိမ့်မယ်။အနောက်ကမ္ဘာဟာတူညီတဲ့သမိုင်းနောက်ခံအမွေအနှစ်တွေနဲ့ယဉ်ကျေးမှုတွေတူညီတဲ့လူမှုအဖွဲ့အစည်းတွေရှိတဲ့နိုင်ငံတွေပေါင်းစည်းထားတာဖြစ်ပြီးလွတ်မြောက်မှုအတွက်တူညီတဲ့ခံယူချက်တွေနဲ့အနစ်နာခံမှုတွေရှိကြပါတယ်လို့တက်ထောက်နိုင်ငံသားရေးဝန်ကြီးမစ်ချဲကပြောပါတယ်။နောက်ကဘာဟာအင်အားတောင်းနေသလိုတမိုင်းမှာအကြမ်းတမ်းဆုံးအခက်အခဲဆုံးကာလတွေလွတ်မြောက်အောင်တွန်းလှန်ခဲ့တဲ့ဖန်တီးနိုင်စွမ်းလည်းရှိတဲ့စွမ်းအားရှိပါတယ်။ဒီကနေ့ကျွန်တို့လှုပ်ဆောင်ရမှာကဆက်လက်အားပြည့်နေဖို့ပဲဖြစ်ပါတယ်။ကျွန်တို့နိုင်ငံတွေဥရောပတိုက်သားတွေအမေရိကန်တွေအနောက်ကဘာကမဟာမိတ်တွေအင်အားတောင်းနှင်းခိုင်မာနေစေဖို့ဖြစ်ပါတယ်။ကျွန်တို့ရဲ့ကလေးတွေဟာသူတို့ရဲ့ဘဝတစ်လျှောက်မှာကျွန်တို့သိရှိထားတဲ့ဉာဏ်ဉာဏ်ရင်းနဲ့တရားဝါပြောမှုဆိုတာကိုသိကြမှာဖြစ်တယ်လို့မစ်ချဲကပြောပါတယ်။ညီညွတ်ရေးအတွက်ကျွန်တို့ရှေ့ဆက်ပြီးတော့အတူတကွလှုပ်ဆောင်သွားကြပါစို့လို့လည်းပြောကြားသွားပါတယ်ခင်ဗျာ
။ယေရီကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ချောင်းထပ်မံအသည့်ပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ။
အမေရိကန်နဲ့ဒီဒိန်ကြဆက်ဆံရေးဟာအမြင့်ဆုံးအဆင့်အထူးဆက်ဆံရေးအခြေအနေမှာရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ်။ဒီဒိန်မှာဆောင်ရွက်အများဆုံးဖြစ်တဲ့သစန်းသတင်းစာနဲ့ပြည်သူ့မှုမြန်ကန်မှာသူပြောထားတာတွေကြောင့်နှစ်နိုင်ငံများဆက်ဆံရေးနောက်ထပ်အဆင်မပြေဖြစ်ပြန်ပြီဆိုတဲ့သတင်းတွေကိုပယ်ချလိုက်တာလည်းဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ဒီမိုကရက်တစ်ပါတီရဲ့ကွန်ပျူတာစနစ်ထဲကိုခိုးဝင်မှုလျှို့ဝှက်ကြံစီမှုနဲ့ရုရှားစစ်ထောက်လိုင်းရဲ့အရာရှိ12ယောက်ကိုတရားစွဲဆိုဖို့အမေရိကန်ဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကအဆုံးဖြတ်လိုက်ပါတယ်။ဒါဟာပြင်ယူကော့ပွဲမှာရုရှားဝန်ထမ်းမှုကိုစုစမ်းစစ်ဆေးနေတဲ့အထူးစုစမ်းစစ်ဆေးမှုရော့ဘတ်မူလာကရုရှားနိုင်ငံသားတွေပေါ်တရားစွဲဆိုထားတာတွေနောက်ဆုံးပေါ်လာတဲ့ဖြစ်ရပါ။ဒါမဲ့တနင်္လာနေ့ဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့တဲ့အခါ2016အမေရိကန်ယူကော့ပွဲကိုရုရှားတို့ဂျားဝင်နှောက်ယှက်သလားဆိုတာနဲ့ပတ်သက်လို့သမ္မတပူတင်ကိုသူပြက်ပြက်သားသားမေးသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ်။အမေရိကန်ယူကော့ပွဲကိုရုရှားကဝန်ရောက်ဆက်ဖက်တဲ့ဆိုပြီးစုံစမ်းစစ်ဆေးနေတာဟာတသက်မဲ့ပြဲခန့်ရှာတဲ့ပွဲတစ်ခုပဲဖြစ်တယ်လို့သမ္မတထရမ့်ကပြောဆိုထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝါ့စ်ရှရစ်နဲ့သူ့ရဲ့နိုင်ငံရေးအမွေခံသမီးဖြစ်သူမာရီယမ်တို့ဒီဒီနိုင်ငံကနေပါကစ္စတန်ရှေ့ပိုင်းလာဟိုးမြို့ကိုပြန်လာတဲ့လေရင်တောက်ကြနေမှာဆက်ဆက်ချင်းပါပဲ။အာဏာပိုင်တွေကသူတို့ကိုဖမ်းလိုက်ပါတယ်။သူတို့နှုတ်ဦးကိုအထုလေရင်နဲ့ရော်ဝေါပင်တီမျိုးကအထူးအကျဉ်းထောင်ကိုပို့မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အကြံဉာဏ်ဆောင်မှုတက်ဖြစ်ရေးတရားရုံးကနေမကြသေးခင်ကထပ်မံထားတဲ့စုမဲ့ချက်အရမစ္စတာရှရစ်တို့တာပါကိုဖန်တာပါ။ကမ္ဘာပလောဘောလုံးပြိုင်ပွဲတတိယနေရာအတွက်ဘယ်လ်ဂျန်နဲ့အင်္ဂလန်တို့ဒီနေ့ည7:00နာရီခွဲမှာရှင်ပိုင်ကစားကြပါမယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပါရှင်။သတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လေးဖြစ်ပါတယ်။အင်ဂျင်နီယာကတော့ Keith Home ပါရှင်။စနေနေ့ကဗီယိုမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာသလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.